Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော့ရှိမှာခင်ဗျာ2024ခုနှစ်ဒီဇင်ဘာလ22ရက်တနင်္ဂနွေနေ့ညပိုင်းဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ဒီမဆန်တော့ည9:00ကနေ 10:00 ထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19လိုင်းနိုမီတာ25လိုင်းနိုမီတာ30တို့အပြင်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာ။ဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇော်ဝင်းလန်ကဆောင်ရွက်ပေးသွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ဂါဇာကမ်းမြောင်ဒေသမှာညဘက်အစိုးရရဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်ကလေး9ယောက်ပါဝင်လူ20ထက်မနည်းသေဆုံးသွားတယ်လို့ပါလက်စတိုင်းကျွမ်းမကြီးတောင်ဝင်ရှိသူတွေကပြောပါရယ်။မြန်မာနိုင်ငံနယ်စပ်ဒေသမှာပြင်းထန်တဲ့ဝမ်ပြည့်ဝမ်ရှော့ရောဂါဖြစ်ပွားမှုတွေနယ်စပ်ဖြတ်ကျော်ကူးစက်မှုကိုကြိုတင်ကာကွယ်နိုင်မှုထိုင်းနိုင်ငံကပြင်ဆင်နေပါရယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစော်ဝင်းလန်နဲ့အတူပြောပြပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။တရင်နေပြည်နာဆင်ကြရမယ့်အထက်မှာဆိုရင်တော့ရိုဟင်ဂျာတွေရဲ့မျိုးလင်းချက်အပတ်စဉ်အစီအစဉ်နဲ့အတူ
အမျိုးအခြေစိုက်ဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်နတ်ပါခတခုလုံးကိုအရခတက်တော်ကဟိုအပိသသိမ့်ပိုက်ထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်
။ရခိုင်မှာအရခတက်တော်ကိုလက်နက်ချလာတဲ့စစ်ကောင်စီတပ်သားတွေအကြောင်းဆက်သွယ်မေးမြန်းချက်အပြည့်အစုံကိုတော့ဒီမိုကရေစီရဲ့ဆွေးနွေးကအစီအစဉ်မှာနားဆင်ကြရပါမယ်။အဲဒီနောက်မှာတော့ကမ္ဘာမြေမမီဒီယာမြင်ကွင်းချက်မတ်စုမြန်မာပြည်မှာပေးစာကဏ္ဍတို့နဲ့အတူထူးခြားဆန်းပြသတင်းများစတဲ့ပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါ။ဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိတာတဲ့သတင်းတွေကိုကိုအောင်လင်ဦးနဲ့ကျွန်တော်ဇော်ဝင်းလိုင်တို့ကတင်ပြပေးကြမှာပါခင်ဗျာ
။ဂါဇာကမ်းမြောင်ဒေသမှာဒီကနေ့တနင်္ဂနွေနေ့9ရက်ထိညဘက်အစ္စရေးရဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်ကလေး9ယောက်ပါဝင်လူ20ထက်မနည်းသေဆုံးသွားတယ်လို့ပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒုက္ခသည်တွေရှိရာစာတင်ကြောင်းတစ်ကြောင်းကိုတိုက်ခတ်ခံရမှုကြောင့်ကလေး3ဦးပါဝင်ရှိဦးသေဆုံးတယ်လို့ဂါဇာဒေသကျမ်းမာရေးဌာနကပြောခဲ့တာပါ။ဒီဆုံးသူတွေထဲကလေး၄ယောက်ပါဝင်နေဆိုပြီးဟာမတ်စ်အစိုးရနဲ့ဆက်နွယ်တဲ့အရေးပေါ်ဝန်ထမ်းတွေကလည်းအစိုးရမှပြောထားပါတယ်။အစ္စရေးစစ်တပ်ကတော့ဟာမတ်စ်သွေးကြွတွေခိုလုံနေတဲ့နေရာကိုအတိအကျပြစ်မှတ်ထားတိုက်ခတ်တာဖြစ်တယ်လို့ပြောဆိုထားတာပါ။မနေ့နောက်ပိုင်းက DRL ဘာလာမျိုးလည်းကနေတလုံးကိုတိုက်ခတ်ခံရမှုကြောင့်အမျိုးသမီး3ကလေး2ဦးပါဝင်အ ਨੇ ဆုံးလူရှိဦးသေဆုံးတယ်လို့လည်းဒေသခံစေယုံကပြောပါတယ်။ဒီချိန်ထဲမှာပဲယေရှုခရစ်ပွားမြင်ရာဒေသဖြစ်ခရစ်ယာန်ဘာသာဝင်တွေထွတ်မြတ်ထားရာဒေသကကက်သလစ်ခရစ်ယာန်သာသနာပိုင်ကာဒီနယ်ဟမ်အမကူဂါဇာဒေသကအနည်းစုခရစ်ယာန်တိုင်းဝန်တွေခရစ်မတ်ကျူးဆူတောင်းမွေးတွေအစ္စရေးအနာဘိုင်တွေကဂါဇာဒေသကိုဝင်ဝင်ပြုလိုက်ပါတယ်ခင်ဗျာ
ဂျာမနီနိုင်ငံကခရစ်မတ်ဇေယောင်းပွဲတော်ကိုကားနဲ့ဝင်တိုက်ခဲ့သူနဲ့ပတ်သက်လို့မနစ်ကသတိပေးတိုင်ကြားချက်လက်ခံရရှိခဲ့ကြောင်းအစိုးရတာဝန်ရှိသူတွေကဒီကနေ့ဒီဇင်ဘာလ22ရက်နေ့မှာပြောပါတယ်တေဆုံးသူ9ဦးနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေထွက်လာချိန်မှာပဲတာဝန်ရှိသူတွေကအဲ့ဒီလိုပြောကြားလိုက်တာပါမနစ်နေရာဒီအကုံပိုင်းလောက်မှာလက်ခံရရှိခဲ့တဲ့တိုင်ကြားချက်ကိုတခြားတိုင်ကြားချက်တွေနီးတူအလေးထားဆောင်ရွက်ခဲ့တဲ့အကြောင်းဂျာမနီရွှေ့ပြောင်းအခြေချနေထိုင်မှုနဲ့ဒုက္ခသည်များဆိုင်ရာယုံကအစ်လူမှုကွန်ရက်မှာဒီကနေ့ရေးပါတယ်ဒါပေမဲ့သူတို့ဌာနကစုံစမ်းစစ်ဆေးမှုတွေလုပ်ပိုင်ခွင့်မရှိတဲ့အတွက်လှုပ်ထုံးလုံးဒီအရာတခြားသက်ဆိုင်ရာဌာနတွေကိုထပ်ဆင့်အတိပေးအကြောင်းကြားခဲ့တယ်လို့ဆိုပါတယ်ဒီဇင်ဘာ20ရက်ပြီးခဲ့တဲ့တောက်ကြနေကကားနဲ့ဝင်တိုက်ခံရမှုကြောင့်သေဆုံးသွားသူ5ဦးထဲမှာအသက်45နှစ်ကနေ85နှစ်အကြားအမျိုးသမီး4ဦးနဲ့6နှစ်အရွယ်ယောက်ျားလေးတဦးတို့ပါဝင်တယ်လို့အခင်းဖြစ်ပွားခဲ့တဲ့ဂျာမနီနိုင်ငံအလဲပိုင်းမက်ဒဘတ်မြို့ကရဲတပ်ဖွဲ့ကပြောပါတယ်ဒါ့အပြင်ထိခိုက်ဒဏ်ရာသူ200လောက်ရှိခဲ့တာမှာ41ယောက်ကတော့စိုးရိမ်ရတဲ့အနေထားမှာရှိတယ်လို့တာဝန်ရှိသူတွေကမနစ်စနေနေ့ကပြောပါတယ်သူတို့ကိုမက်ဒဘတ်မြို့ကဆေးရုံအပြင်တခြားမြို့ကဆေးရုံတွေမှာပါပို့ဆောင်ကူတာပေးနေတယ်လို့ဆိုပါတယ်ကားနဲ့ဝင်တက်ခဲ့သူဟာဂျာမနီနိုင်ငံကို2006ခုနှစ်ကကတည်းကရောက်ရှိနေပြီးအမြဲတမ်းနေထိုင်ခွင့်ရရှိထားသူဆော်ဒီအာရေဗျာနိုင်ငံသားဆရာဝန်တူဖြစ်တယ်လို့အာနာပိုင်ကပြောပါရခင်ဗျာ
။ပင်လယ်နီဒေသမှာအမေရိကန်ရေတပ်တိုက်လေယာဉ်တစ်စင်းမှာရင်ပြစ်ချခံခဲ့ရပြီးလေယာဉ်မှူးနှစ်ယောက်ကတော့လွတ်မြောက်တဲ့အကြောင်းအမေရိကန်စစ်ပဆိုင်ရာတာဝန်ရှိသူတွေကဒီနေ့ပဲပြောလိုက်ပါရယ်။ယေမန်နိုင်ငံကဟူသီသဘုံတွေကိုပြစ်မှတ်ထားတိုက်ခတ်နေတဲ့စစ်စင်ရေးတွေဒီနေ့ကျော်ကလအတွင်းအမေရိကန်တပ်ဖွဲ့တွေအတွက်အဆိုးဆုံးအန္တရာယ်ကြုံခဲ့ရတဲ့မတော်တဆမှုလည်းဖြစ်ခဲ့တာပါ။USS Harry S. Truman လေယာဉ်တင်သင်းမောဦးဆောင်တဲ့အမေရိကန်ရေတပ်အုပ်စုကပက်ထင်းတန်မစ်ဆိုင်းတုံးတွေတပ်ဆင်ထားတဲ့ USS Gettysburg စစ်သင်းမောက၂ယောက်စီ F/A-18 Super Hornet မျိုးစာတိုက်လေယာဉ်ကိုမှာယွင်းပစ်ခတ်မိတာလို့လည်းအမေရိကန်စစ်တပ်အလဲပိုင်းဒေသကုကွယ်ရေးဌာနကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပြစ်ချခံခဲ့ရတဲ့တိုက်လေယာဉ်ကတော့လေယာဉ်တင်သင်းမောပေါ်ကိုအရေးပေါ်ပြန်ဆင်းသက်ခဲ့ပြီးလေယာဉ်မှူးတူကတော့အနည်းအချင်းဒဏ်ရာရရှိခဲ့တာပါ။ဟူသီသဘုံတွေကိုပစ်မှတ်ထားတိုက်ခတ်ရင်အမေရိကန်တိုက်လေယာဉ်ကိုမတော်တဆပစ်ခတ်မိတာလို့အမေရိကန်စစ်တပ်အလဲပိုင်းဒေသကုကွယ်ရေးဌာနကပြောပေမဲ့စစ်စီရင်တဲ့ပတ်သက်လို့အသေးစိတ်ကိုတော့ပြောဆိုတာမျိုးတော့မရှိပါဘူးခင်ဗျာ။
ဗီယီအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိ9.19kHz 15953 9.25kHz 11803 9.30kHz 9663တို့အပြင်စနေတနင်္ဂနွေမှာ9.19kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညပဲသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံနေဆက်ဒေသမှာပြင်းထန်တဲ့ဝမ်းပြဲဝမ်းလျှောယောဂဖြစ်ပွားမှုတွေနေဆက်ဖြစ်ကျော်ကူးစက်မှာကိုကြိုတင်ကာကွယ်ဖို့ထိုင်းနိုင်ငံကပြင်ဆင်နေပါတယ်။မြောက်ရီခရိုင်ရွှေကုတ်ကူမှာယောဂဖြစ်ပွားနေတဲ့အကြောင်းကြိုတင်ကာကွယ်ဖို့ထိုင်းကျန်းမာရေးဝန်ကြီးဌာနကဓာတ်ခရိုင်မှာအရေးပေါ်ဌာနဖွင့်လှစ်လိုက်ကြောင်းထိုင်းနိုင်ငံတို့ဘဏ်ကဖို့စတင်းစာကဒီကနေ့တနင်္ဂနွေနေ့မှာဖော်ပြလိုက်တာပါ။အရေးပေါ်ကျန်းမာရေးစီမံချက်ဖြစ်နေဆက်ဒေသကလူမှုတိုင်းဝန်တွေဆက်ယုံလုပ်ယုံတွေဒုက္ခသည်စခန်းတွေမှာယောဂကူးစက်နိုင်တဲ့အခြေအနေကိုစောင့်ကြည့်မှာဖြစ်ကြောင်းလဲကျန်းမာရေးဌာနအမြင့်တန်းအတွင်းဝင်ဒေါက်တာအိုဖက်ကန်ကဝမ်ဖောင်ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံရွှေကုတ်ကုန်းတစ်ဖက်ချမ်းထိုင်းနိုင်ငံကမဲလမတ်နဲ့မဲဆောက်မြို့တွေမှာစစ်ရုံလုပ်ရုံနဲ့ရွှေပြောင်းဝင်ရောက်သူတွေအများအပြားရှိနေတဲ့ကြောင်းကူးစက်မှုအန္တရာယ်များတယ်လို့လဲပြောဆိုထားပါတယ်အထူးသဖြင့်နှစ်တကူကလာအားလိုက်ရတီမှာပျော်ဝဲရှင်မွေးတွေကျင်းပကြအစားအသောက်တွေဝေးမြစားတောက်ကြတာတွေကြောင့်ကူးစက်မှုဖြစ်မှာကိုစိုးရိမ်နေတာပါထိုင်းရေးပေါ်ကျန်းမာရေးအစီအစဉ်မှာတော့တောက်သုံးရင်တန်ရှင်းမှုရှိမရှိစောင့်ကြည့်မှာဖြစ်သလိုရွှေပြောင်းဝင်ရောက်သူတွေပါဝင်အများပြည်သူကိုတကူရေးတန်ရှင်းရေးကူးစက်ဖို့တိုက်တွန်းသွားမယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားပါတယ်ခင်ဗျာ
ရာနဲ့ချီတဲ့စီးရီးယားစစ်သားတွေဟာလူငင်းချမ်းသာကွင်းနဲ့အရတအဖြစ်ဘဝဆက်ရှင်သန်နေထိုင်ခွင့်အမကန်ကျဲရရှိရေးရတားရီပေါ်ရစမှုကျူးလွန်ခြင်းရှိမရှိလူတွေစစ်စစ်မြေမြန်ခံနေကြပါတယ်စီးရီးယားသမ္မတဘာရှားအယ်လ်အဆတ်အုပ်ချုပ်မှုအဆုံးသတ်ခဲ့ပြီးတဲ့နောက်ပိုင်းတန်းပြည်ကိုအုပ်ချုပ်နေသူတွေထံစစ်သားတွေကမနေ့ကစပြီးပထမဆုံးအကြိမ်အကြောင်းကြားသတင်းပို့ခဲ့ကြတာပါစီးရီးယားနိုင်ငံကိုနှစ်ပေါင်း60လောက်အုပ်ချုပ်လာခဲ့တဲ့ဘတ်ပါတီဌာနချုပ်ရုံးဟောင်းမှာဖွင့်ထားတဲ့နေရာကိုရောက်လာကြတဲ့စစ်သားဟောင်းတွေကိုတော့ဒမတ်စကတ်ကိုဒီဇင်ဘာလ10ရက်နေ့ကဝင်ရောက်စီးနင်းသိမ်းပိုက်ခဲ့တဲ့တပုံအဖွဲ့ကတာဝန်ရှိသူတွေကသူတို့ကိုကြိုတင်ပြင်ဆင်ထားတဲ့မေးခွန်းတွေနဲ့စစ်စေးမြင်မြန်ခဲ့ကြပါတယ်စစ်စေးမြင်မြန်ပြည်သူတွေကိုတော့မှတ်တမ်းတင်ထားတဲ့နံပါတ်တွေထုတ်ပေးပြီးပြောင်းဝင်ပေးခဲ့ပါတယ်ခင်ဗျာ
ဝီဂါမွတ်စင်နေတဲ့တိဘက်လူမျိုးတွေလူခွင့်ရေးအတွက်လှုပ်ရှားနေတဲ့ကနေဒါနိုင်ငံကအဖွဲ့အစည်းနှစ်ခုနဲ့လူပုဂ္ဂိုလ်20ကိုတရုတ်နိုင်ငံကလက်တုံ့ပြန်တဲ့အနေနဲ့ပိတ်ဆို့တံခတ်အရေးယူတဲ့အကြောင်းဒီနေ့ပဲကြေညာပါတယ်ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာပြည်ဝင်ဝင်တားမြစ်တာအပါအဝင်ဝီဂါခွင့်ရေးလှုပ်ရှားမှု project ဖွင့်တဲ့ကနေဒါတိဘက်ကော်မတီအပါအဝင်ဖွဲ့စည်းတဲ့လူပုဂ္ဂိုလ်တွေကိုအရေးယူတဲ့အစီအစဉ်မနေ့ကစတင်အသက်ဝင်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာန website မှာဖော်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရရှိတဲ့တဲ့တွေကိုကိုအောင်လွင်နဲ့အတူတင်ပြပေးခဲ့တာပါခင်ဗျာ။ဗီယိုအမေရိကန်တန်ကနေတင်းငွေနေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားတော့မှာမို့ပထမဆုံးတော့ရိုဟင်ဂျာတွေရဲ့မျိုးလင့်ချက်အစီအစဉ်နဲ့စပါမယ်။မြန်မာနိုင်ငံကဖိနှိပ်မှုတွေကြောင့်ပြည်တွင်းမှာဒုက္ခတွေဖြစ်ကြရသလိုအင်းနီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းတန်းနဲ့ချီခိုလိုနေကြရတဲ့ရိုဟင်ဂျာတွေသူတို့ဘဝမှာအပြောင်းအလဲတွေဖြစ်ဖို့မျိုးလင့်ခဲ့ကြပါတယ်။ဒါပေမဲ့လည်းလက်နက်ကန်ပြည်ပခါတွေနဲ့ဒုက္ခတွေစခန်းတွေကအခက်အခဲတွေကြားရုံးမထွက်နိုင်ပဲဖြစ်နေစေပါရိုဟင်ဂျာတွေဒီနေ့မှာအပြောင်းလဲအတွက်မျောလင့်ခဲ့ကြတာတွေကိုဒီနေ့ဆမ်းမာတော့ကမဆုမွန်စူးစီးပြီးရိုဟင်ဂျာတွေရဲ့မျောလင့်ချက်အစီအစဉ်ကနေတင်ပြထားတာကိုပြန်လည်ထုတ်လွှင့်ပေးလိုက်ပါတယ်ခင်ဗျာ
လွန်ခဲ့တဲ့2018ခုနှစ်ရခိုင်မြောက်ပိုင်းမှာ ARC ဆွန်ရောက်ဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုရဲ့နောက်ပိုင်းနေကြားဆောင်တက်တဲ့စစ်တပ်ရဲ့နေမြင့်ရှင်းလင်းမှုတွေအတွင်းမှာလူခွင့်ချိုးဖောက်မှုတွေတပ်ဖြတ်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုတိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေအစုလိုက်အပြုံလိုက်အသက်လွတ်ပြီးတော့ထွက်ပြေးတိမ်းရှောင်ခိုလုံလာခဲ့ကြတာအခုဆိုရင်6နှစ်ကျော်လာပြီဖြစ်ပါတယ်ဒုက္ခသည်စခန်းတွေထဲမှာပဲတဘာဝဘေးအန္တရာယ်တွေနဲ့ကြုံရတာစားနပ်ရိက္ခာဖျက်တောက်ခံရတာကျန်းမာရေးဆောင်ရှောက်မှုအားနေတာနေရာထိုင်ခင်းကျက်တဲတာဒီလိုမျိုးအဆအဆအရာရာအခက်ခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်ပြီးတော့ကျက်ကျက်တဲတဲနေထိုင်ရင်ဆိုင်ခဲ့ကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကတော့ပြီးခဲ့တဲ့2023ခုနှစ်နှစ်စမ်းပိုင်းကနေစလို့ရိုဟင်ဂျာတွေအတွက်စားနပ်ရိက္ခာဖျက်တောက်မှုတွေနဲ့စတင်ပြီးတော့ရင်ဆိုင်လာခဲ့ရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကိုပေးတဲ့အကူအညီတွေနဲ့စားနပ်ရိက္ခာဘိုးတွေကိုကုလသမဂ္ဂစားနပ်ရိက္ခာဖွဲ့ကြီးဘက်ကတဖြည်းဖြည်းချင်းဖျက်တောက်လာတဲ့အချိန်မှာတော့ကိုအားကိုကိုနိုင်အောင်အသက်မွေးဝမ်းကြောင်းနိုင်လောက်တဲ့ကျွမ်းကျင်မှုတွေရဖို့ဒုက္ခသည်တွေအနေနဲ့အသက်မွေးဝမ်းကြောင်းအတတ်ပညာတွေသင်ကြားကြပါလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဒုတိယမဟာမင်းကြီးကတိုက်တွန်းစော်ဩထားပေမဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်။ကန့်သက်ပိတ်ပင်မှုတွေများလွန်းလာတဲ့ဒုက္ခသည်စခန်းတွေထဲမှာ ရိုဟင်ညာဒုက္ခသည်တွေအတွက်အသက်မွေးဝမ်းကြောင်းလုပ်ငန်းလုပ်ဖို့ရေရှည်ဘဝရည်တည်နိုင်ရေးဆိုတာကလည်းဘလို့မျှော်လင့်ချက်ဘလို့အားကိုးမှုမျိုးမှမရရှိခဲ့ပါဘူး။ဒါကြောင့်မို့လို့လူကုန်ကူးတဲ့သူတွေကနေတဆင့်ငွေကြေးအဆမတန်ပေးဆောင်ရတဲ့ဝန်ဆောင်မှုတွေကနေရိုဟင်ညာဒုက္ခသည်တွေဟာရရလမ်းကြောင်းအသီးသီးကနေပင်လယ်ပြင်ကိုဖြတ်ကျော်ပြီးတော့ထိုင်းနိုင်ငံ၊မလေးရှားနိုင်ငံ၊အင်ဒိုနီးရှားလိုပြည်ပနိုင်ငံတွေစီကိုအသက်ဆွမီတော့ဘဝတစ်ကိုထူထောင်မှုကြိုးပမ်းခဲ့ကြရပြန်ပါတယ်။ဒီနှစ်2023ခုနှစ်နှစ်ကုန်ပိုင်းနောက်ဒီနှစ်2024ခုနှစ်နှစ်စန်းပိုင်းမှာကိုပင်လယ်ပြင်ကိုဖြတ်ကျော်ပြီးတော့အသက်လွတ်ပြီးတော့ထွက်ခွာလာရတဲ့ထောင်ချီတဲ့ရိုဟင်ညာဒုက္ခသည်တွေဟာအစုလိုက်အပြုံလိုက်အင်ဒိုနီးရှားနိုင်ငံအာချင်းကျွန်းဆွယ်ဘက်မှာတောင်းတင်ခဲ့ကြရပြန်ပါတယ်။အင်ဒိုနီးရှားမှာတောင်းတင်လာတဲ့ရိုဟင်ညာတွေကိုဒေသခံတွေဘက်ကမလိုလားတဲ့အတွက်ဆန္ဒပြတာတွေအကြမ်းဖက်ဟန်တားမှုတွေမောင်းထုတ်တာတွေနဲ့ရင်ဆိုင်နေကြရပါတယ်။ဒီလိုမျိုးလမ်းမမြင်ကမ်းမမြင်အတိဒုက္ခရောက်နေကြရတဲ့ရိုဟင်ညာဒုက္ခသည်တွေအတွက်များစွာထိတ်လန့်စိတ်မကောင်းဖြစ်ရပါကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ဘက်ကပြောထားပေမဲ့သူတို့ရဲ့အနာဂတ်အရေးကိုတကယ်ပဲထိရောက်တဲ့ကူညီကယ်ဆယ်မှုတွေနဲ့ဆောင်ရွက်ပေးနိုင်ခြင်းမရှိသေးပါဘူး။ဒီလိုအခြေအနေတွေမှာတော့ပင်လယ်ပြင်ဘက်ကလည်းဆွန့်ခွာပြီးတော့ထွက်ပြေးလို့မရ။စခန်းတွင်းမှာလည်းနေစဉ်လိုအကြမ်းဖက်တပ်ဖြတ်တာပြန်မေးဆွဲတာလို့အစိုးရအဖွဲ့တွေရဲ့ရန်လိုတိုက်ခိုက်မှုချင်းချောက်အကြက်ကိုက်မှုတွေကြောင့်မှနေခင်းကြောင်တောင်စခန်းအလယ်လူမြင်ကွင်းမှာနောက်သူတို့ခိုးလုံနေတဲ့နေအိမ်ခန်းတွေမှာတောင်မှစိတ်ချရတဲ့အသက်အန္တရာယ်လုံခြုံမှုကိုစခန်းတာဝန်ခံတွေဘက်ကမပေးနိုင်တဲ့အခြေအနေနဲ့လည်းရိုဟင်ညာဒုက္ခသည်တွေနေစဉ်လိုရင်ဆိုင်နေကြရပြန်ပါတယ်။စခန်းတွင်မှာလည်းနေလို့မဖြစ်နိုင်ဘူးဆိုရင်ရိုဟင်ဂျာတွေအတွက်သူတို့နေရရင်ရခိုင်မြောက်ပိုင်းဘက်ကိုပြန်သွားနိုင်မယ့်အခွင့်အရေးကရောဖြစ်နိုင်ခြင်းရှိပါသလား2023ခုနှစ်နှစ်စန်းပိုင်းကနေစလို့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီဘက်ကဒုက္ခသည်တထောင်ကိုအစမ်းစီမံကိန်းအနေနဲ့ပြန်ခေါ်ယူမယ်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်ကိုစစ်ကောင်စီဘက်ကသွားလေလားဘင်္ဂလားဒေ့ရှ်ဘက်ကလည်းရခိုင်မြောက်ပိုင်းကိုသွားကြည့်ရှုဘင်္ဂလားဒေ့ရှ်နဲ့ရခိုင်မြောက်ပိုင်းလူလာခောက်တုံနှစ်ဖက်ကိုယ်စားလှယ်တွေအပြန်အလှန်ဆွေးနွေးနေခဲ့ကြပေမဲ့ပြီးခဲ့တဲ့2023ခုနှစ်တစ်နှစ်လုံးမှာတော့ရိုဟင်ညာဒုက္ခသည်တဦးတယောက်ကိုမှပြန်လည်ပို့ဆောင်နိုင်ခြင်းလည်းမရှိခေါ်ဆောင်နိုင်ခြင်းလည်းမရှိဘဲနဲ့လက်ခဲတဲလဲအခြေအနေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်။လက်တလောကဘာတဝက်မှာယူကရိန်းရုရှားကျူးကျော်စစ်လူအစ္စရေးပါလက်စတိုင်းတိုက်ခိုက်မှုလို့စီရင်တင်းမာလာတဲ့အခြေအနေကြောင့်အထိဒုက္ခရောက်နေကြရတဲ့ကဘာဒုက္ခသည်တန်းတဲ့ချီအတွက်အရေးပေါ်ရန်ကုန်ငွေတွေလိုအပ်ချက်တွေများလာနေတဲ့အချိန်မှာတော့ရမုံငွေဖြတ်တောက်ခံရလို့တစ်ချိန်လုံးကကမ္ဘာအကြီးဆုံးဒုက္ခသည်စခန်းမှာလို့တင်စားခေါ်ဝေါ်ခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ညာဒုက္ခသည်တသန်းကျော်ရဲ့စားဝတ်နေရေးလုံခြုံရေးကျန်းမာရေးစောင့်ရှောက်မှုအဖက်ဖက်ကနေခက်ခဲကြံတန်းကြက်တဲလွန်လာတဲ့ရိုဟင်ညာဒုက္ခသည်ရဲ့အနာဂတ်မျှော်လင့်ချက်ကတော့မရေမရာဖြစ်နေပါဗါး။အဲ့တော့2024ခုနှစ်အတွက်သူတို့ရဲ့မျှော်လင့်ချက်ကဘာတွေရှိပါသလဲ။သူတို့ရဲ့လူလားတဲ့တောင်းစုတွေကဘလို့တွေပါလဲဆိုတော့ကိုရိုဟင်ညာဒုက္ခသည်တွေဘက်က VOA မြန်မာပိုင်းကိုအခုလိုအသီးသီးပေးပို့လာကြပါတယ်
။ဒေါက်ကစစ်စကမ်းမှာမတေရှာသေးဘဝကဘတုံးမမနေရှင်တော့ဘူး။နိုင်တဲ့ကိုဆက်တန်လက်စီနဲ့အများကျွန်တော်တို့အားလုံးစီဂွန်တိကရှိစွာနဲ့ကျွန်တော်တို့ရချေကန်အကွာရင်မြတ်ကိုငကွန်တက်ပြင်လင်ရရှိတယ်နဲ့မူလနေရာကိုပြင်ရမြော်လွန်ပါတယ်။သောလဲယူကရိန်းနဲ့ဖလစတိန်တွင်ပဒီပကမှဖြစ်ပေါ်ပြီးနောက်တွင်ကပိုင်ရယုံဆိုင်မျိုးရဟန်ကြလူမျိုးတို့အပေါ်ကြီးမားစွာပြောင်းလဲတွက်ခဲ့ပြီးလို့မြင်နေတဲ့ဒါပေမဲ့ကျွန်တော်တို့ရရှန်နယ်ကိုပြင်လဲအယုံဆိုင်ရဲ့နိုင်ငံတကာအတန်းဝါတိုက်တွင်ကော်ရဲပါစေကပားကူလာတမကစီကျွန်တော်တို့ဂျီနိုဆိုက်ခံရတဲ့လူမျိုးကိုမမဲထားနိုင်ပါတရားထုတ်တယ်လို့ပါပဲကျွန်တော်တို့ဟာလဲချောတော်ရဲ့မွေးရမြေကိုပြင်ပြီးငင်းချင်းစွာနဲ့တန်ဖိုးဆက်ပန်းပြဲထားတဲ့လူသားတွေပါပဲ
ဒါကတော့ရိုဟင်ညာလူငယ်ဆာဒတ်ခန်ရဲ့တောင်းစုဖြစ်ပါတယ်ရိုဟင်ညာဒုက္ခသည်ကိုအောင်မြန်ရဲ့သဘောထားကရောဘယ်လိုများရှိပါသလဲ
ခုန်ဆုံးခဲ့တဲ့နီအဟောင်းတွေမှာကျွန်တော်တို့ရိုဟင်ညာလူတို့အတွက်လူဂွန်တိတ်ကလူလဲတရားမြတ်ထားမှုဒင်းထုံရင်များမှုငင်းချင်းမှုနဲ့ဟိုလုံချုံမှုမရှိတဲ့ဟိုဘဝတွင်လည်းပဲကျွန်တော်ခံလာရပါတယ်လက်ရှိအရှင်မှာလဲဟိုပြည်တွင်း IDP အချင်းစခင်းတွေမှာတင်းနေရှိပြီးဟိုပေးလောင်ခံဟိုတေးစင်တပွေကျွန်တော်တို့ရိုဟင်ဂျာတွေကနေတိုင်းလာရပါတယ်အခြားရခိုင်ပြည်နယ်အထွန်းနယ်ရိုဟင်ဂျာများမှာဟိုလွတ်လပ်စွာတွာလာခွင့်နိုင်ငံသားပြည်ခွင့်စီးပွားရေးလောကိုင်ခွင့်ချမ်းမာရေးနဲ့ပညာရေးကဏ္ဍများတွင်မှာလဲ ပေးလောင်ခံအချင်းသားဘဝလူနေထိုင်လာရပါတယ်ဒုက္ခတွေဘဝချောင်းနှီးကြော်ကာလမှာနိုင်ငံတကာမိကိုအားတားမှုနဲ့ကျမ်းမာရေးပညာရေးအလောအခိုင်စားဝဲနေရေးခိစားမြကိုအခင်အသေးပြီးဟိုကျန်တော်လူဟင်ဂျာတွေကဟိုခံစားခွင့်ဟိုရတာရဲ့ပြီးတော့ရာဇဝဲဂိုင်းတွေရဲ့ဟိုရင်းပင်နဲ့ဆက်တပည့်ရှင်ကိုလည်းနေစဉ်ခံလာရပါတယ်ဟိုနေမထုတဲမထုဆိုပြီးဟိုဒုက္ခတွေတွေတောင်းပေါင်းများစွာဟိုဒုက္ခတွေစခန်းကရောရေကင်ပြင်းတွေကရောဟိုကွန်းလန်ရေလန်ပြင်းမလေးရှားအင်ဒိုနီးရှားထိုင်းအိန္ဒိယနဲ့စတဲ့နိုင်ငံတွေကိုဟိုရတဲ့နေနဲ့ဟိုတွစ်ကွာနဲ့လျှောက်ရှိပါတယ်ဒါအတွေ့အကြုံဟိုနိတိအကာတမယတွင်ဟိုကျန်တို့ရူဟင်ဂျာတွေဟိုမမဆီယနာရှင်စနီရဲ့လောက်အောင်မလွင်မြောရေးဒုက္ခတေဘဝမှာလွင်မြောရေးလူကုန်တိတ်ကရှိရေးဒန်တူရင်များရေးလူလက်တရားမြတ်ထားရေးဟောလူဟင်ဂျာကန်ချမလူဟင်ဂျာပန်တီနိုင်ရေးစစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုနိုင်ငံတော်ကြီးနဲ့ဟောဒန်တူလူလက်တရားမြတ်တမှုရှိတဲ့အစိုးရတရေပေါ်ပေါ်လာရဲ့အတွက်ဟောနိုင်ငံတကာအသံအဝိုင်းမှတည်ယုံမှုရှိတဲ့ဟောလက်တွေ့လွတ်ဆွန်ချက်ဖြင့်ကိုရင်ဆောင်ရွက်ပြပါရန်စံတကျတွန်းဆိုလိုပါတယ်
ဟုတ်ပါတယ်မြန်မာနိုင်ငံရခိုင်မြောက်ပိုင်းကိုယ့်ရဲ့နေရရင်းတွေကနေစီးရေးပြိပခဖန်းစည်းတက်ဖြတ်ညှဉ်းပန်းနှိပ်စက်မှုတွေကြောင့်အသက်ဘေးလွတ်ရာကိုတိမ်းရှောင်ပြီးတော့ပြေးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့စိန်ခေါ်မှုပြဿနာတွေအရေးအထူးလေးပေးဆောင်ရွက်ပေးကြပါအစုလိုက်ပြုံလိုက်လူမျိုးတုံးတက်ဖြတ်မှုတိရင်ဆိုင်ကြုံတွေ့ခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံတကာခုံရုံးတွေကနေတဆင့်နစ်နာခဲ့ရသူတွေအတွက်စစ်မှန်တဲ့တရားမျှတမှုရရေးဝိုင်းဝန်းဆောင်ရွက်ပေးကြပါသူတို့ကိုမမေ့လျော့ပြစ်လိုက်ကြပါနဲ့လို့ဒုက္ခသည်တွေကနေကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ကမ္ဘာတဝန်းကပြည်သူတွေထံကိုမေတ္တာရက်ခံတိုက်တွန်းတောင်းဆိုနေကြတာဖြစ်ပါတယ်ရှင
်။မဆုံမပတ်စင်တစ်ဆက်ပေးနေတဲ့ဟွင်ညာရဲ့မျိုးလင်းချက်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။အခုပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာဒီမိုဆီယာဆွေးနွေးခန်းအစီအစဉ်ကိုတင်ပြပါမယ်။ရခိုင်မှာအာရခတပ်တော်ကိုလက်နက်ချလာတဲ့စစ်ကောင်စီတပ်သားတွေမှာတိုက်ခိုက်ရေးနဲ့အောင်စိတ်ဆိုတာမျိုးပျောက်ဆုံးနေတာတွေ့ရတယ်လို့ CDM ဗိုလ်မှူးကြီးနောင်ယောက VOA ကိုပြောပါရယ်။စစ်ကောင်စီအတွက်အလွန်အရေးပါတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ် M ကိုအရခတ်တပ်တော်ကပြီးခဲ့တဲ့တောက်ချာနေ့ကလုံးဝထိန်းချုပ်လိုက်တဲ့အပြင်ဒုတိုင်းမှုနဲ့တိုင်းဥစည်းမှုတို့ကိုပါလက်ရဖမ်းဆီးခဲ့တာပါပဲ။ဒီအခြေအနေတွေဟာစစ်ကောင်စီတပ်မှုတပ်သားတွေကိုဘလို့ရက်ခတ်နိုင်မလဲ။အရခတ်တပ်တော်ဘက်ကစီးရဲမှာဘာကြောင့်အာတာနေသလဲ။ထမ်းမြန်မာနေစပ်အခြေစိုက် CDM တပ်မတော်သားတွေဖွဲ့စည်းထားတဲ့ပြည်သူ့ပန်းနိုင်အဖွဲ့တာဝန်ခံ CDM ဗိုလ်မှူးနောင်ယိုးကိုမှတ်အင်ဂျင်နီယာဇွန်ကနေဆက်သွယ်မေးမြန်းထားပါရခင်ဗျာ။
2024ခုနှစ်ဒီဇင်ဘာလ20ရက်နေ့ဒီနေ့လေ12နာရီအချိန်မှာအမ်းမျိုးအခြေစိုက်ဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်နတ်ပခတ်တစ်ခုလုံးကိုဟိုကျွန်တော်တို့အာရခတပ်တော်ကဟိုအပိသသိမ့်ပိုက်ထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်နတ်ပခတ်ရဲ့ဒုတိုင်မှုဗိုလ်မှူးချုပ်တောင်းထွန်းနဲ့ဒီနတ်ပခတ်ရဲ့တိုင်းစီဦးစီဗိုလ်မှူးချုပ်ကြိုကြိုတန်းတို့ကိုလည်းပဲဟိုဖမ်းဆီးရမိထားပြီဖြစ်ပါတယ်အိုတချို့ထွက်ပြေးလွတ်မြောက်နေတဲ့ဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေကိုလည်းအိုလိုက်လံရှေမုံဖမ်းဆီးလျက်ရှိပါတယ်။အိုဒါကြောင့်မို့လို့ဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်တဲ့ဒီအမ်းမျိုးနေတစ်ခုလုံးကိုအာကျွန်တော်တို့အာရခတပ်တော်ကဟိုအပိသတိမ့်ပိုက်ထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ
်။ဒီလိုစစ်တပ်ရဲ့တမိုင်းတစ်ချောက်ပေါ့နော်ဒါစစ်တပ်တမိုင်းတစ်ချောက်ဆိုတိုင်းစစ်ဌာနချုပ်အဆင့်ကိုနှစ်ခုမြောက်ကိုအချိန်တိုတွင်းမှာဒါထီကိုဒါဆုံချုံလာတာပေါ့နော်အဲဒါတော့ဒီလိုတိုင်းစစ်ဌာနချုပ်တွေဆိုတာကကျွန်တော်တို့ဒီစစ်တပ်မှာဆိုရင်တော့စစ်နယ်ဝင်အဆင့်ပေါ့နော်စစ်နယ်ဝင်ဆိုစစ်ဒေသတစ်ခုလုံးကိုစစ်ဧရိယာတစ်ခုလုံးကိုဒါစီမံခုခဲရတဲ့အကြီးဆုံးစစ်ဌာနချုပ်တွေဖြစ်ပါတယ်အဲဒါတော့တိုင်းစစ်ဌာနကျွန်တော်တို့ဒီစစ်တပ်ထဲမှာဆိုရင်တော့ပေါ့နော်ဟုတ်လားဒီ command ဘောနော်ဒီတရင်ပြီးရင်တိုင်းစစ်ဌာနချုပ်ပြီးရင်တက်မတော်ဟိုပါဘောနော်ဒီတရင်မူတိုင်းမူ တမလို့ကာကွယ်စည်းချုပ်ပေါ့ဒီနယ်ပယ်သုံးစွာကသာလဲစစ်တပ်တစ်ခုလုံးမှာစီမံရေးစီရေးတရားစီရင်ရေးကိုကန့်ခွဲနိုင်တဲ့အာဏာရှိတဲ့အရေးပါတဲ့အရေးကြီးဆုံးအဆင့်အလွှာ3ခုပေါ့နော်အဲ့တော့ဒီလိုအရေးကြီးတဲ့စစ်နယ်ဝင်တစ်ခုဒါကျွန်တော်ဆုံးချုံးရတယ်ဆိုတာဒါစစ်တပ်အတွက်ကိုဒါစစ်တပ်ရဲ့စီရေးရှိနေပြုတ်ကွဲနေမှုတွေအားနည်းနေမှုကိုကျွန်တော်တို့ထပ်ပြီးတော့အလှည့်ရမြန်သားတဲ့အနေအထားလို့ကျွန်တော်တို့ပြောလို့ရပါတယ
်။ဒီဘက်မှာကျတော့ဟိုစစ်ကောင်စီရပါတော့အခုချိန်ထိသူတို့မှာကဟိုလေတက်ရှိသေးတာပေါ့နော်သူတို့လေချောင်းကနေလေသူတို့ပြင်းပြင်းထန်ထန်ဘုံကျဲတိုက်ခိုက်နေတာတွေလည်းရှိတယ်။ဆိုတော့ဒီလေချောင်းတိုက်ခိုက်မှုတွေရှိနေတဲ့အတန်းနဲ့အခုရခိုင်မှာဆိုလို့ရှိရင်ပေါ့နော်ဟိုစစ်ကောင်စီဘက်ကသူတို့ရဲ့တကယ်အခြေစိုက်စခန်းတွေဟိုသူတို့ဆုံးရှုံးလက်လွတ်လိုက်ရတာတွေကဘာကြောင့်လဲရှင
်အဲတကယ်တော့ဒီစစ်ကောင်စီတပ်မှာအချိန်မှမှပြောသွားလို့ပေါ့နော်ဒါလေတက်ဆိုလဲအင်မတန်မှကိုအာချီတဲ့အနေထားဒီချိန်နေတယ်လက်လက်ကြီးအမြောက်ဟောင်းဝင်းစားလက်ဒုံးတွေရည်တဲ့တင်မိုးတွေအများအပြားကိုပိုင်ဆိုင်ထားတဲ့လက်နဲ့အင်အားတောက်တင်းတဲ့စစ်တပ်တစ်ခုဆိုတော့ကျွန်တော်တို့ဒါလက်ခံပါတယ်သို့တော့တကယ်အရေးပါတဲ့မြေပြင်မတိစစ်စင်ရေးဒီမှာအထူးကတိုက်ပွဲဝင်ရတဲ့အောက်ခြေခြေလင်းစစ်တီတွေအောက်ခြေတက်တွေတက်အများစုတွေမှာကျတော့ဟိုပါတော့စိတ်တက်ခံချက်တွေကအပေါ်ပြီးတော့ဟိုအချိနဲ့ပြက်စီးနေတော့ဒါကိုသူတို့လုံးဝမကူစားနိုင်ဘူးဒီနောက်ကအမ်းမှာအချိတဲ့ဒီလက်နက်ချတဲ့စစ်တီတွေအလံပြတော်စစ်တီကိုကျွန်တော်တို့ခေါင်းမှာသူတို့တွေမှာအောင်စိတ်လုံးဝပျောက်ဘောနော်တိုက်လို့ခိုက်စိတ်ပျောက်နေအောင်စိတ်မချတော့တဲ့ဟိုလူရုပ်မပြီးတော့တဲ့စသားတွေကိုကျွန်တော်မြင်ရတယ်ဒီလိုတိုက်လို့ခိုက်စေမရှိပေမဲ့လို့ဘာလို့စစ်သားတွေကလက်နဲ့အတွဲကူမချဘဲနဲ့အထဲမှာတင်ခံနေဆိုသူတို့ကအကြောက်တရားနဲ့အကြာကြီးအချိန်ကြာကြီးရှင်တန်ရက်တိခေရတဲ့အနေထားကြည့်တယ်သူတို့မှအနီးမှာရှိတဲ့တက်မှုတွေအထက်ရာရှိတွေကအတင်းကျပ်ပြားပေးပြီးအသေးခံပြီးတိုက်ခိုက်နေတဲ့အခါမှာသူတို့ယုံထွက်နိုင်မှုခက်လို့ဒီအကြောက်တရားကိုမလွန်ဆန်နိုင်လို့တော့လည်းသူတို့ဟိုလက်နဲ့ခိုင်ပြီးတော့အထဲမှာခုခံနေရတယ်တကယ်တော့သူတို့မှတိုက်ပွဲဝင်လို့ဆို where to fight ပေါ့ပြောလို့ရမှာအဲ့လိုမျိုးစိတ်တွေမရှိဘူးအောင်စိတ်တွေသူတို့ပျောက်ဆုံးနေပြီပေါ့နော်
အရကတက်တော် AE ရဲ့ဒီထုတ်ပြန်ချက်တွေကိုကြည့်မယ်ဆိုလို့ရှိရင်လေဒူတိုင်းမှုဒီပုံမှုချုပ်တောင်းထွန်းတို့နောက်တိုင်းဦးစီးချုပ်ပုံမှုချုပ်ကြော်ကြော်တန်းတို့ပေါ့နော်နောက်တစ်ခါစစ်စီးရေးဒီကုတ်ကဲရေးမှုပုံမှုချုပ်သူရင်ထွန်းတို့ပေါ့လေဒီလိုတကယ်ဟိုတက်မှာအဓိကတာဝန်ရှိတဲ့သူတွေကိုသူတို့ဟိုလက်ရအောင်ဖန်ဆီးထားတဲ့ပုံတွေပေါ့နော်ဒါတွေကိုသူတို့ထုတ်ပြန်တဲ့ခါကျတော့အဲ့ဒီလိုမျိုးတကယ်ဒီအဲ့ဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်မှာအဓိကတာဝန်ရှိသူတွေကိုလက်ရဖမ်းဆီးလိုက်တဲ့အခြေအနေကစစ်တပ်ကိုဘလို့ရိုက်ခတ်မှုတွေရှိမလဲရှင
်အဲဒီလိုမျိုးဒီမြေပြင်မှာဥစည်းနေရတဲ့တပ်မှုကြီးတွေကိုအကုန်လုံးကိုဒါလက်ရထင်းဖမ်းဆီးခံရတယ်စစ်သုံးမနေပြီဖမ်းဆီးခံရတဲ့အတွက်ဒါစစ်ကောင်စီတပ်တွေမှာတော့နောက်ထပ်ကြီးမားတဲ့အဲထုံးချက်စစ်တပ်ပိုင်ဆိုင်ရာထုံးချက်တခုတူလေကျွန်တော်တို့ပြောလို့ရနိုင်ပါတယ်ပေါ့နော်အချိန်မှာတော့ဒီလိုတိုင်းစစ်တပ်နာချုပ်ဒီတပ်မတွေတရင်တွေအတွေ့အကြုံဒီအခုပေါ့နော်ဒီဆုံချုံလာတဲ့လက်လွတ်လာတဲ့ခါမှာစစ်တပ်ထဲမှာဒီစီရေးပိုင်းအရာစစ်တပ်ပိုင်ဆိုင်ရာကြီးမားတဲ့ထုံးချက်ဒီကျွန်တော်တို့ကြီးကြီးမားမားဖြစ်စေခဲ့တဲ့အဲ့ဒီအပြင်ကိုအခုလိုမျိုးမြေပြင်တပ်မှုတွေကိုပါအခုဆိုရင်ကျွန်တော်တို့ရခိုင်မှာဆိုဟုတ်လားကြောက်တော်ဆက်ခါမှုဟုတ်လားကြောက်တော်ကြတဲ့ဆက်ခါမှုဖန်ခံရတယ်ဟုတ်လားကျွန်တော်တို့ပလောက်ဝမှာအသိခံရတယ်ပလောက်ဝစီမှုဟုတ်လားကျွန်တော်တို့ဆက်ခါစကူမှုဘုဂျုစမျိုးစုပျောက်ဆုံးသွားတယ်နောက်တစ်ခုကျွန်တော်တို့တမတတတမမှုကျွန်တော်တို့အသေးဖန်စီခံရတယ်အခုဆိုရင်ဒီနာခကကဘုံကျုတူရိထုံးအရှင်လက်ရဖန်စီခံရတယ်အခုနာပခကြတယ်တိုင်းဒူတိုင်းမှုတဲ့တိုင်းဦးစီဘုံကျုဒါအရှင်ဖန်စီခံရတယ်ဒီလိုမျိုးတင်ရင်ကြရင်တင်မှုတွေဖန်ခံရတယ်အဲတမတွေကြာရင်တမမှုတွေဖန်ခံရတယ်တိုင်းနေကြာရင်တိုင်းအကြီးဆုံးတွေဖန်ခံရတယ်ဒီလိုမျိုးဟိုဒီစစ်မြေပြတမှုအဆင့်တွေကိုတော့မှနောက်ဆုံးအချိန်မှာကယ်ထုတ်နိုင်ခြင်းမရှိဘဲနဲ့အဲဒီတုံလိုင်းအင်အားစုတွေမှာအချင်းစစ်သူမဲ့မြေဖန်စီခံရတယ်ဆိုတော့ဒီအချိန်တွေဟာကျွန်တော်တို့စစ်တပ်ရဲ့မြေပြတမှုလက်ပြကြားမှာအရာကြီးတွေကြားမှာတော့ကြီးမားတဲ့ချင်းချောင်းမှုဟိုတုံ့လို့မှုတွေဖြစ်စေတယ်ဆိုတော့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်အဲကြတော့ဟိုဒီအရှင်ကြီးကဘာအမြင်ရလဲဆိုတော့စစ်ကောင်းဆောင်ဟာဒီအောက်ခြေအရာရှိစစ်တီဒီကိုအသေးပဲခံခိုင်းနေတာသူ့အတီကခံခိုင်းနေတာလုံလောက်တဲ့အကူအညီပံ့ပိုးမှုလည်းမရှိဘူးအဲ့နောက်ဆုံးအချိန်ကြီးကြောလဲခုရဲ့ဘယ်တွေကဲထုတ်နိုင်စွမ်းလည်းမရှိဘူးကဲထုတ်လို့ဆိုလည်းမရှိဘူးဟုတ်လားဒီကျတော့ဒီတစ်ဖက်မှာကျတော့ဟုတ်လားအောက်ခြေမှာကျတော့ဟုတ်လားနောက်ဆုံးအချိန်ကြီးဟုတ်လားရိတ်ခါပြက်ရေပြက်နဲ့သူ့အတွက်အသေးခံနေရပြီမလို့ဒီစစ်ပွဲတွေကိုဟိုဒီစစ်အာဏာသိမ်းမှုကိုလှုပ်ဆောင်ခဲ့တဲ့ဒီတာဝန်ရှိတဲ့စစ်ကောင်းဆောင်ကတော့နေပြီးတော့မှတန်တရာပဲပွဲတွေတက်လိုက်အခမ်းအနားတွေလုပ်လိုက်ဒီရှင်တွေကိုမြင်ရတယ်အဲကြတော့ဟုတ်လားဒီလိုမျိုးအနေထားတွေကိုမြင်ရတဲ့အခါမှာလဲကျွန်တော်တို့ တက်အောက်ခြေတက်မှုကြီးတွေတက်မှမှုဟိုစခမှုတွေနေပြမှာလေဒီရှင်တွေမြင်ရတဲ့အခါမှာအတော်လေးကိုကျွန်တော်တို့ဟိုတက်တွင်းမကျင်းနှမှုအနေထားတွေရက်ခတ်မှုတွေရှိလာနိုင်တယ်လို့ကျွန်တော်တို့မြင်ရတယ်နောက်တစ်ခုကတော့သူတို့အလွှာတွေအထီးကိုဟုတ်လားတုံလို့ချောဒီရင်ဆိုင်နေရတဲ့စစ်ဟာသူတို့ရဲ့လုံခြုံရေးအနာဂတ်ကိုပါအချင်းချောက်ခါလာအချင်းချောက်လာနေပြီရက်ခတ်လာနေပြီဆိုတော့သူတို့ထိတွေ့ခံစားတာပြီတို့ကျွန်တော်မြင်ရတယ
်ဒီနေရာမှာအထူးသဖြင့်ဒီမောင်းတော့ဘက်မှာဖန်စီခံလာရတဲ့ဒီပုံမှုချုပ်သူရိန်ထွန်းဟာဆိုလို့ရှိရင်အခုဒီရခိုင်မှာလူမျိုးရေးကိစ္စတွေပေါ့နော်အဲပဋိပက္ခတွေပို့ပြီးတော့ဖြစ်လာအောင်အထူးသဖြင့်ဒီစစ်မှုထမ်းဥပဒေကိုသုံးပြီးတော့အဲဒီရိုဟင်ဂျာတွေကိုအတင်းအဓမ္မစစ်သားစုဆောင်းနေပေါ့နော်အဲဒီ AA ကိုပြန်တိုက်ဖို့အာရခတက်တော်ပြန်တိုက်ဖို့ဆိုတဲ့ဟာမျိုးဆွဆွဲချက်တွေရှိနေတဲ့ခါကြတော့အခုဒီပုံမှုချုပ်သူရိန်ထွန်းကိုဖမ်းလိုက်တဲ့ခါမှာအခုရခိုင်မှာရှိနေတဲ့ဒီလူမျိုးရေးဖြစ်လာမယ်ပဋိပက္ခတွေပေါ့နော်ဟိုဒီကိစ္စတွေကပြေလည်သွားမယ်လို့ရောယူဆလို့ရလားရှင
်အဲပေါ့နော်ဒီကျွန်တော်တို့ဒီလိုအဓိကတောင်းဝန်ရှိတဲ့လူဒီကိုဖမ်းဆီးရမိတဲ့ဖမ်းဆီးရမိတော့တခုတည်းနဲ့တော့အဲပြေလည်သွားဖို့လို့ဆိုတော့ကျွန်တော်တို့ပြောလို့မရဘူးဒါပေမဲ့လို့အဲဒီအတွက်အတရားမျှတမှုတွေဒီဖြစ်စဉ်အကြောင်းရင်းတွေကိုတော့အဲဖော်ထုတ်နိုင်မှုစစ်ဆေးနိုင်မှုမှာတော့အများကြီးအထောက်ကူအပံပိုးဖြစ်စေနိုင်မယ်လို့ကျွန်တော်တို့ပြောလို့ရနိုင်ပါတယ်။အဲဘာလို့လဲဆိုတော့ဒီဟုတ်လားဒီဘုံမှုချုပ်သူရင်ထွန်းဟာဒီရခိုင်မြောက်ပိုင်းပေါ့နော်ဘူးတောင်မောင်တုံးမှာဟုတ်လားဒီတိုက်ပွဲတွေကျပြန့်လာတဲ့အခါမှာဒီဒေတာကန်ရိုဝင်ဂျာတွေကိုဒါစစ်မှုထမ်းခေါ်ဆောင်တာစီတီချင်းတာလည်းလည်းတက်ဆင်ပြေးတာပြီးရင်ဒေတာကန်ရခိုင်လူမျိုး community ကြောင့်မှာပဋိပက္ခတွေဖန်တီးခဲ့တာရခိုင်ရွာတွေမြို့ဖြစ်စည်းခံရတာဒီလိုမျိုးလူမျိုးရေးပဋိပက္ခဖြစ်စေနေမှာတော့အဓိကတာဝန်ရှိတဲ့သူတယောက်လို့ကျွန်တော်တို့ပြောလို့ရနိုင်တယ်ပေါ့နော်ဒီဘင်္ဂလားဒေ့ရှ်နယ်စပ်ပေါ့နော်ရခိုင်မြောက်ပိုင်းမှာအဓိကကြတဲ့အကြီးဆုံးစစ်ဘက်တာဝန်ရှိတယောက်ကိုဒါလည်းရဖန်စီမိထားတဲ့ခါမှာအေအင်းနဲ့လည်းသူ့ကိုကျွန်တော်တို့စနစ်တကျစစ်ဆေးဖို့ထုတ်ပြီးတော့လို့လို့ဆက်လက်ဆောင်ရွက်လိမ့်မယ်လို့ကျွန်တော်တို့ယူဆရတယ်ဟုတ်လားအဲမြောက်ပိုင်းမှာဖြစ်နေတဲ့လူမျိုးပဋိပက္ခတွေမှာအဓိကစစ်တပ်အနေနဲ့ဘလိုမျိုးအဲဒီလူမျိုးရေးဒီကွက်ဒီဖြစ်အောင်ပေါ်ဆောင်ခဲ့တာရှိလေဒီကြီးရောမိရှုဖြစ်စီမှုစီရောသူမျိုးဘယ်လိုမျိုးကျူးလွန်နေတာရှိတယ်ဆိုတာဟာကိုအေဒီနေကစနေကြဖော်ထုတ်ပြီးတော့ဖြစ်စဉ်မှန်တွေကိုကျွန်တော်တို့ပြည်သူလူထုကိုအများပြည်သူသိအောင်ထုတ်ပေါ်လာတာလည်းရှိလာနိုင်တယ်နောက်တစ်ချက်ကဒီဟာနိုင်ငံတကာရာဇဝတ်မှုအပေါ်တော့နေပေတွေထိပါထုတ်ဖို့လိုအပ်တယ်ဆိုလဲကျွန်တော်ထင်တယ်အေကဒါတွေလည်း ICC တို့လိုနိုင်ငံတကာဒီအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့လှုပ်ဆောင်တော်များကြီးလည်းရှိလာနိုင်လိမ့်မယ်လို့ကျွန်တော်တို့ယူဆတယ်ပေါ့နော
်ဒီအာရကတက်တော်ရဲ့ဟိုစီရေးစွမ်းရည်ပေါ့နော်အဲ့ဒီမှာအထူးသဖြင့်ဒီမောင်းတော်မှာရှိတဲ့နာမမောင်းတော်မှာရှိတဲ့ဒီနာခခငါးစခန်းကိုသူတို့ဟိုတိုက်တဲ့နေရာမှာပေါ့နော်အချိန်6လလောက်ကြာခဲ့တယ်တခါနောက်ဟိုဒီ A ရဲ့ထုတ်ပြန်တဲ့ဗီဒီယိုတွေထဲမှာဆိုလို့ရှိရင်လည်းသူတို့မြေအောက်ကနေပြီးတော့သူတို့ဖောက်ယူခဲ့တယ်ဒါမျိုးတွေပေါ့နောက်ပြီးတော့တခါသူတို့ဒီစစ်ကောင်စီတက်တဲ့ကနေပြီးတော့ရတဲ့လက်နက်တွေနဲ့ပြန်ပြီးတော့သူတို့ဟိုတိုက်တာတွေလည်းတွေ့ရတဲ့ခါကျတော့ A ရဲ့စီရေးစွမ်းရည်ရောဘလို့သုံးသက်လဲရှင
်ဒီမြန်မာတော့ကျွန်တော်တို့ဒါ A ရဲ့ဟိုစီရေးစွမ်းရည်ရဲ့စီရေးအောင်ပွဲတွေကျင်းသုံးသွားတဲ့ခါတွေကတော့ကျွန်တော်တို့တော်တော်လေးကိုအတော်လိုင်းအင်အားစုတွေကြာမှာရောစီရေးလေးလာသုံးသက်တွေကြာမှာလည်းတော်တော်လေးကိုဒါအထူးပြောစရာဖြစ်ခဲ့တယ်ပေါ့နော်အများကြီးလည်းမြင်သားခဲ့တယ်ပေါ့တော့နောက်တစ်ချက်ကဒီဒီအာရခတ်တတော်မှာလဲဟလာတက်မှုဟိုတတအဆင့်ဆင့်ဟလာဒီစီလုံးဟိုရေဝင်ပြတ်သားမှုစီလုံးမှုတတွေးတတမိတ်ပေါ့နော်စစ်တက်ပြီးသားမှုပေါ့နော်ပြီးရင်စင်နီးပြူဟာကျင့်သုံးမှန်ကန်မှုပြီးခေါင်းဆောင်မှုအဆင့်ဆင့်ရဲ့စီမံကွက်ကဲမှုနီးပြူဟာတွေကဒါတော်တော်လေးကိုကျွန်တော်တို့ဟိုအတိမပြုလေးသားလောက်လေးသားဖွယ်ရလို့ကျွန်တော်တို့ပြောလို့ရနိုင်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ဒီ1027မစခဲ့ဘူးเนาะကျွန်တော်ထင်တယ်2023နောက်ပိုင်းတော့ဖြစ်မယ်ထင်တယ်အာရခတ်တတော်ဟာကျွန်တော်တို့ဒီကြောက်တော်ကိုသူတို့မြို့သိန်းစစ်ပထမဆုံးဆင်နွှဲတယ်ပေါ့เนาะဆင်နွှဲတဲ့အခါမှာမြို့ရဲကိုသူတို့ဝင်စီးမိတယ်ရဲစခန်းတွေပါတယ်ထိန်းချုပ်နိုင်တဲ့အနေအထားတွေဖြစ်ခဲ့တယ်တို့ပြီးမဲ့လည်းဟလာအဲ့လိုအချိန်တိုတွင်းမှာပဲဒီစစ်ကောင်စီဘက်ကရေတက်ဒီအင်အားတွေထပ်ဖြည့်ပြီးရေတက်ဒီတန်းနဲ့ဝိုင်းပြန်ပြီးထိုးစစ်ဆင်တဲ့အခါမှာဒီအရဟိုကကြောက်တော်မျိုးကတော်တော်လေးကိုသူတို့မထင်းညွန့်နိုင်တဲ့အပြင်ကိုကြောက်တော်မျိုးလည်းတော်တော်လေးပြည်သူလူထုတွေထိနာခဲ့တဲ့ဖြစ်ရပ်ကိုသူတို့တွေးခဲ့တယ်ပေါ့နော်အဲ့လိုအမျိုးအခြေအနေမျိုးတွေရင်ဆိုင်တဲ့ခါမှာအာရကတ်ဒီအေစစ်ဘက်ခေါင်းဆောင်တွေဟာဒီအခြေအနေကိုသူတို့ချက်ချင်းပြန်သုံးသက်တယ်သူတို့ဘယ်ဟာတွဲရတာလဲဘလို့မှားတာလဲပြီးရင်ဘလို့စနီးပြူဟာကိုပြောင်းလဲကျင့်သုံးဖို့လိုအပ်လဲဆိုတော့သူတို့ချက်ရအတွေ့အကြုံကိုသင်ခန်းစာကိုချက်ချင်းဖော်ထုတ်ပြီးတော့ပြောင်းလဲကျင့်သုံးနိုင်တယ်လို့ကျွန်တော်တို့ ပြောလို့ရနိုင်တယ်ပေါ့နော်အဲ့ကျတော့ဒီကနေ့ရခိုင်ပြီးမှရချင်းနေတဲ့အာရကတ်အောင်ပွဲဟာဒီပေါ်တော့ဒီအာရကတ်ဒီအေတပ်ဖွဲ့ဝင်တွေရဲ့ဟဲ့လားအစုံတော့ကျွန်တော်အချိန်မှပြောလို့ရင်းဝင်းပြတ်သားမှုစနစ်ပြူဟာမှန်ကန်မှုပေါင်းအော်ဟာပေါ့နော်အထောက်အမိန်နာကန်မှုစနစ်ကျနာမှုပေါ့နော်ဒါတွေကအဓိကကြတယ်လို့ကျွန်တော်တို့ပြောလို့နောက်တစ်ချက်ကတော့ဟာအာရကတ်ဒီအေတပ်အပြင်ဒီအေအနေနဲ့ပေါ့နော်ဒီရခိုင်ပြည်သူတို့တည်းရဲ့လုံးရဲ့အားပေးထောက်ခံမှုအပြည့်အဝရကြည်ချင်းကလည်းအဲဒါအကြီးကြီးတဲ့အခန်းကဏ္ဍမှာအပါလေးလို့ကျွန်တော်တို့ပြောလို့ရနိုင်ပါတယ
်မိုင်းဂျင်းနိုင်တင်ပြပေးကြတာပါခင်ဗျာ view american တန်ကနေတင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ
Viewer အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် View မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်တရချင်တို့ကိုနားဆင်နေကြတာကတော့ View မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လွှင့်ချက်တွေပါခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝဲမှာဆိုရင်တော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြင်ကွင်းကျမတ်စုမြန်မာပြည်မှပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာပါပထမဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်နဲ့စပါမယ်။စီးရီးယားမှာပြည်သူလူထုကိုရက်ဆက်စွာဖိနှိပ်အုပ်ဆိုးတဲ့အာဆအစိုးရရုတ်တရက်ပြုတ်ကျသွားခဲ့တာတွေ့ရပါတယ်။ကမ္ဘာအင်အားကြီးရုရှား၊အင်းနီဂျီအီရန်တို့ရဲ့တပ်တွေအာဆအစိုးရဘက်ကဝင်တိုက်ပေးခဲ့ကြတဲ့ကြားကပဲအာဆအစိုးရပြုတ်ကျပြီးအာဆလက်ရုရှားကိုထွက်ပြေးခဲ့ရတာပါ။စီးရီးယားနဲ့မြန်မာဆင်တူသလား။စီးရီးယားဟာမြန်မာအတွက်နမူနာလား။စီးရီးယားစီကဘာတွေသင်ခန်းစာယူနိုင်မလဲဆိုတာမီဒီယာစာမျက်နှာတွေမှာမေးမြန်းကြဆွေးနွေးကြတာတွေတွေ့ရပါတယ်ဒီအကြောင်းတွေကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင့်မရှင်ပြည်သွင်းနိုင်ကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေစီးရီးယားဟာမြန်မာရဲ့ရှေ့ပြေးလာဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။ယာနဲ့ချီရဲ့စစ်ကောင်စီတပ်သားတွေအလံပြူထောင်လက်နက်ချတဲ့ရုပ်တံဖိုင်တစ်ခုကိုဒီဇင်ဘာ16ရက်နေ့မှာ AA ကထုတ်ပြန်ခဲ့တာတွေ့ရပါတယ်။အနောက်ပိုင်းဒေသစစ်ဌာနချုပ်နာဘခရဲ့ပဂရိမြေပြင်အခြေအနေလို့ခေါင်းစဉ်တက်ထားပြီးမဲ့ဘယ်နေရာဘယ်အချိန်မှာရိုက်ကူးခဲ့တယ်ဆိုတာတော့မဖော်ပြထားပါဘူး။မီဒီယာတွေမှာပြန့်နှံ့နေတဲ့အဲ့ဒီရုပ်တံဖိုင်တွေမှာအလံပြူတောင်လက်နဲ့ချတဲ့စစ်ကောင်စီတပ်သားတွေဟာဒဏ်ရာရထားသူတွေလမ်းကောင်းကောင်းမလျှောက်နိုင်သူတွေအစာရေစာပြက်လက်ပြီးအာဟာရချို့တဲ့နေပုံရတဲ့ရုပ်ပုံတွေကိုတွေ့မြင်ရပါတယ်။ဒီရုပ်ပုံဒီမြင်ကွင်းတွေဟာစစ်ကောင်စီအောက်ခြေတပ်သားတွေရဲ့ဆင်းရဲဒုက္ခနဲ့စိတ်သက်ပိုင်းဆိုင်ရာဘယ်လောက်ထိခိုက်ကြဆင်းနေသလဲဆိုတာကိုအထင်းသာမြင်တွေ့ရပါတယ်။အောက်ခြေတပ်သားတွေအဲ့ဒီလိုအတိဒုက္ခရောက်ကြအသက်ပေါင်းများစွာပေးနေကြရပေမယ့်လို့သူတို့ရဲ့ခေါင်းဆောင်သူတို့ရဲ့တက်ချုပ်ဆိုသူဗိုလ်ချုပ်မှူးကြီးမဲအောင်လှိုင်ကတော့ပွဲတက်မပြက်ဘာမှမဖြစ်တယ်လို့တာယာနေတာကိုတွေ့ရတယ်လို့ဆိုရှယ်မီဒီယာတွေမှာဝေဖန်ရေးသားကြပါတယ်ဗိုလ်ချုပ်မှူးကြီးမဲအောင်လှိုင်ဟာဒီဇင်ဘာ9ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့အမျိုးသားအားကစားပွဲတော်ဖွင့်ပွဲအပါအဝင်အပြည်ပြည်ဆိုင်ရာအာဂရိလိုက်စားမှုတိုက်ဖျက်ရေးနေ့အပြည်ပြည်ဆိုင်ရာလူအခွင့်ရေးနေ့အထိမ်းမှအခမ်းအနားပွဲတွေဗိုလ်တင်နှန်းဆင်းပွဲတွေနဲ့ပြပွဲပြိုင်ပွဲတွေပုံမှန်တက်ရောက်နေတာကိုစစ်ကောင်စီမီဒီယာတွေမှာဖော်ပြတာတွေ့ရပါတယ်။အေရီသတင်းဌာနကတော့ဒီလိုပွဲတွေအဆက်မပြတ်တက်နေတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုပွဲကြိုက်မောင်းလို့အမည်ပေးပါတယ်။ခင်မမရေးတဲ့ပွဲကြိုက်မောင်းနှင့်သူဤလော်ဘီများဆိုတဲ့ဆောင်းပါးကိုဒီဇင်ဘာ18ရက်နေ့မှာအေရီသတင်းဌာနကဖော်ပြပါတယ်။အဲ့ဒီဆောင်းပါးမှာစစ်ကောင်ဆောင်မင်းအောင်လှိုင်ဟာဘာမဆိုလုပ်ရဲသူပြီးပြီးဘာပွဲမဆိုတက်ရဲတဲ့ပွဲကြိုက်မောင်တယောက်လည်းဖြစ်ပါတယ်။ဆိုကာရေးဒီပြိုင်ပွဲတို့အမျိုးသားအားကစားပြိုင်ပွဲတို့ငွေကုန်ကြေးကြခံလုပ်ပြီးပွဲတက်ပြတယ်။ဘယ်တက်ချုံမှမတက်ခဲ့တဲ့စာပေစုပေးပွဲတို့မီဒီယာကောင်စီပွဲတို့ပါလိုက်တက်နေတဲ့ပွဲမတက်ရရင်မနေနိုင်တဲ့ပွဲကြိုက်မောင်တယောက်လုံပြနေတာ2024ခုနှစ်ထဲမှာတောက်လျှောက်လူတွေ့ရပါတယ်။စစ်မြေပြင်မှာစစ်ရှုံးလေးမင်းအောင်လှိုင်ကပွဲတက်လီပါပဲလို့ရေးသားထားတာတွေ့ရပါတယ်။နိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကတော့စစ်ကောင်စီကောင်းဆောင်မင်းအောင်လှိုင်ပွဲတက်မပြက်လူလုံးထွက်ပြနေတာဟာဟန်ကုတ်ဖို့အနေထားနဲ့အေးဆေးပါဆိုပြီးပြည်သူတွေကိုပြကျင်တာလားသူ့လူတွေကိုစိတ်ဓာတ်ရည်ရမြင့်တင်ရေးလုပ်နေတာလားဒါမှမဟုတ်ရင်လေတရုတ်ကအာမခံချက်ပေးထားလို့အခုလိုပွဲတက်မပြက် စိတ်အေးလက်အေးလုံနေတာလားဆိုတာစဉ်းစားစရာပဲလို့ဆိုပါတယ်အရခတ်တတော်အေးအေးဟာရခိုင်ပြည်နယ်မှာမြို့နယ်ပေါင်း18မြို့နယ်ရှိတဲ့နဲ့73မြို့နယ်ကိုသိမ်းပိုက်ထားပြီးပါပြီအမ်းမအခြေဆိုင်တဲ့အနောက်ပိုင်းတိုင်းစစ်ထဏာချုပ်နာပခတ်ဟာလည်းဒီဇင်ဘာ20ရက်နေ့မှာအေးအေးလက်ထဲကိုကြာရောက်သွားခဲ့ပြီဖြစ်ပါတယ်ဒီလိုအချိန်မျိုးမှာငိုအားတဲ့ရီအားတန်လို့ဆိုရမလားပါပဲအဲ့ဒါကတော့အေးအေးအပါအဝင်မြောက်ပိုင်းမဟာမိတ်တွေဖြစ်ကြတဲ့ကိုကန့် MNDAA TNLA အဖွဲ့တွေကိုလက်နဲ့စွန့်ပြီးငင်းညာရေးစပွဲဝိုင်းကိုလာဖို့ဒီဇင်ဘာ15ရက်နေ့မှာကြာရောက်တဲ့နှစ်90ပြည့်ရခိုင်ပြည်နယ်နေ့ကိုပေးပို့တဲ့တဝင်းလွာမှာဗိုလ်ချုပ်မှုကြီးမဲအောင်နိုင်ကထဲ့သွင်းပြောကြားခဲ့တာပဲဖြစ်ပါတယ်ဒီလိုလက်နက်စွန့်ဖို့ပြောကြားချက်ကိုအေအေပြောရေးဆိုခွင့်ရှိသူခိုင်သူခကတော့နိုင်ငံရေးတပ်ကြီး၄ပါးဖောက်ပြန်နေတဲ့အကြမ်းဖက်စစ်ကောင်းဆောင်တယောက်ရဲ့ပဂရိမြေပြင်အခြေအနေနဲ့ကင်းကွာတဲ့သွေးယူသွေးရန်လေဖန်းတန်းစီပြောဆိုမှုဖြစ်တယ်လို့မြင်တဲ့အကြောင်းတုံ့ပြန်ပြောကြားခဲ့တာကိုအေယာဝတီသတင်းမှဖော်ပြထားတာတွေ့ရပါတယ်တရုတ်ရဲ့ဖိအားကြောင့်ကိုကန် MNDAA နဲ့ TNLA ဒေသတွေမှာတိုက်ပွဲတွေတန့်သွားပြီမယ်လို့ AA, KIA, KNU နဲ့ PDF တွေကတော့စစ်စင်ရေးတွေဇက်တိုက်လုပ်ကစခန်းသိမ်းတိုက်ပွဲတွေဆက်လက်ဆင်နွှဲနေကြတာကိုတွေ့ရပါတယ်ဒီလိုအချိန်မှာပဲစစ်ကောင်စီကိုစတင်တိုက်ပွဲဝင်နေကြတဲ့တော်လိုင်းအင်အားစုတွေအတွက်အားတက်စရာတော်လိုင်းအောင်မြင်မယ်ဆိုတဲ့မျှော်လင့်ချက်တွေပိုမိုခိုင်မာလာစေတဲ့ဖြစ်ရပ်ကတော့စီးရီးယားဖြစ်ရပ်ပဲဖြစ်ပါတယ်စီးရီးယားနိုင်ငံကို24နှစ်ကြာဖိနှိပ်အုပ်ဆိုးခဲ့တဲ့အာနာချင်းအာဆတ်အစိုးရဟာဒီဇင်ဘာ၈ရက်နေ့မှာပြုတ်ကျခဲ့ပြီးအာနာချင်းအာဆတ်ဟာလည်းရုရှားနိုင်ငံကိုထွက်ပြေးခိုလုံခဲ့ရပါတယ်။အာဆတ်အစိုးရက2017ကတည်းကစတင်တိုက်ခိုက်နေတဲ့တော်လိုင်းအင်အားစုတွေရဲ့တကြောပြန်စစ်စင်ရေးဟာ12ရက်အကြာမှာမြို့တော်ဒမတ်စကတ်ကိုသိမ်းပိုက်နိုင်ခဲ့ပြီးအာနာချင်းအာဆတ်အုပ်ဆိုးမှုကိုအဆုံးသတ်စေခဲ့ပါတယ်။အင်အားကြီးနိုင်ငံရုရှားနဲ့အီရန်တပ်တွေကအာဆတ်ဘက်ကဝင်ရောက်ဆွတ်ဖက်တိုက်ခိုက်ပေးနေတဲ့ကြားကပဲစီးရီးယားတော်လိုင်းအင်အားစုတွေကအောင်ပွဲခံနိုင်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာရောတော်လိုင်းအင်အားစုတွေကစီးရီးယားမှာလိုစစ်ကောင်စီကိုအနိုင်ရအောင်ပွဲခံနိုင်မလားတော်လိုင်းခေါင်းဆောင်တူဦးဖြစ်တဲ့ဒေါက်တာတေဇာဆန်းကတော့ VOA ကိုအခုလိုပြောပါတယ်
ကျွန်တော်တို့ညီညွတ်ဖို့လိုတယ်အခုဗျာမြန်မာနိုင်ငံမှာကြည့်မယ်ကျွန်တော်တို့အားလုံးတည်ပြီးသားမင်းအောင်လိုက်တဆိုးရှည်ဖို့ရတဲ့ဘယ်နိုင်ငံတွေကကျွန်တော်နောက်ကပြုနေတာလဲကျွန်တော်တို့တည်ပြီးသားသို့တော့ဘလောက်ပဲအင်အားကြီးတဲ့နိုင်ငံကြီးတွေကျွန်တော်နောက်ကပြုပါစေအရေးကြီးဆုံးကပြည်အင်အားပြီးပြည်တွင်းမှာလည်းရှိပါတယ်ကျွန်တော်မြန်မာပြည်ရဲ့တော်လှန်ရေးကိုမြန်မာပြည်သူတွေရပဲအဆုံးဖြတ်ပေးနိုင်တယ်ဆိုတာကိုစီးရီးယားရဲ့နမူနာတင်ကန်းစာနဲ့ကျွန်တော်ကောင်းကောင်းကြည့်နေ
ဒါအပြင်ဒေါက်တာတေဇာဆန်းကမင်းအွန်လိုင်းနဲ့အာနာချင်းစနစ်ဟာမြန်မာနိုင်ငံရဲ့ရန်သူဖြစ်တယ်တမတော်ရဲ့ရန်သူဖြစ်တယ်တကယ်တမတော်ရဲ့ရန်သူဟာ PDF တွေမဟုတ်ဘူးတော်လှန်ရေးအင်အားစုတွေ NUG တွေမဟုတ်ပါဘူးတမရော်ရဲ့ရန်သူဟာမင်းအောင်လိုင်းနဲ့အာနာချင်းစနစ်ဖြစ်တယ်။ဒါကြောင့်စီးရီးယားဝန်ကြီးချုပ်လိုဖောက်ထွက်ပြီးအာနာချင်းဖြိုရှာရေးပြည်သူနဲ့လက်တွဲကြပါလို့လဲ VOA နဲ့အင်တာဗျူးမှာပြောကြားခဲ့ပါတယ်။ပမောက္ခဒေါက်တာမီမီဝင်းဘတ်ကတော့စီးရီးယားနဲ့မြန်မာအဖြစ်အပျက်တွေကဆင်တူတယ်။စီးရီးယားစစ်တပ်နဲ့မြန်မာစစ်တပ်လည်းဆင်တူနေတယ်။စီးရီးယားဟာမြန်မာနိုင်ငံရဲ့ရှေ့ပြေးလို့ဖြစ်နေတယ်။နောက်ထပ်အောင်ပွဲကမြန်မာပဲလို့စီးရီးယားတက်ကြွလှုပ်ရှားသူတွေကပြောနေကြတယ်။စီးရီးယားထံကတင်ယူစရာကတော့တော်လိုင်းအင်အားစုတွေအချင်းချင်းပူးပေါင်းဆောင်ရွက်နိုင်ကြလို့အောင်မြင်သွားတာဖြစ်တယ်ဆိုတာပါပဲလို့မြန်မာနောက်နဲ့အင်တာဗျူးမှာပြောကြားခဲ့တာတွေ့ရပါတယ်။စီးရီးယားမှာအာနာရှင်အာဆပြုတ်ကျခဲ့ရတာဟာအာဆရဲ့စစ်တပ်အတွင်းမှာစိတ်တပြက်ပြားပြီးတော်လိုင်းအင်အားစုတွေကိုခုခံတိုက်ခိုက်လို့စိတ်မရှိတော့တာကြောင့်ဖြစ်တယ်လို့ရိုက်တာသတင်းပုတ်မှာဖတ်ရပါတယ်။အခုတလောမြင်တွေ့နေရတဲ့စစ်ကောင်စီတပ်သားတွေအလံပြူထောင်လက်နက်ချကြတဲ့ဖြစ်ရပ်တွေကဘယ်လိုအကျိုးဆက်တွေဖြစ်ပေါ်စေမလဲဆိုတာကတော့စောင့်ကြည့်ကြရမှာဖြစ်ပါတယ်ခင်ဗျာ
ဆောင်းမချင်းပြည်သွင်းနိုင်စီစဉ်တည်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာခုဆက်ပြီးတော့ ISP ဝိုင်းတော်သားတွေစီစဉ်တင်ဆက်တဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုတင်ပြပေးပါအောင်မယ်မြန်မာလူပောင်အတွင်းကအာဂရီလိုက်စားမှုရာဇဝတ်မှုတွေနဲ့ဖြည့်ရှင်းမှုတွေအကြောင်းကို ISP မြန်မာရဲ့အခုတစ်ပတ်မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာပိုင်းခြားဖော်ပြထားပါတယ်။လာဝကအုပ်ချုပ်ရေးနဲ့တရားရုံးတွေကိုလက်ပေးရတာကအများဆုံးဖြစ်နေတာကိုတွေ့ရပါတယ်။မြန်မာနိုင်ငံရဲ့လူမှုစီးပွားအခြေအနေတွေကိုအခုနှစ်မလကနဲ့ဩဂုတ်လအထိလေ့လာတွေ့ရှိချက်တွေကိုအခြေခံထားပါတယ်ခင်ဗျာ
။ ချုပ်ရေးလုပ်ငန်းဌာနတွေထဲမှာလူဝင်မှုကြီးကြပ်ရေးလဝကယုံကိုလက်ပေးရတာကအများဆုံးဖြစ်ပါတယ်။မြို့နယ်130ကိုလေ့လာခဲ့ရမှာ93မြို့နယ်မှာလဝကယုံကိုလက်ပေးနေရတာပါ။ပြပကိုအလုတ်သွားလုပ်မဲ့သူတွေကပေးကြရတာမျိုးလည်းရှိပါတယ်။လဝကယုံအပြင်မြို့နယ်ထွေအုပ်ယုံ၊တရယုံ၊စီပင်ယုံနဲ့အခွန်ယုံတွေကိုလည်းလက်ပေးနေရပါတယ်။မြို့နယ်130မှာ90ထက်မနည်းပေးနေကြရတာပါ။ရက်စစ်ပညာရေးနဲ့ကျန်းမာရေးလိုဝန်ဆောင်မှုခန္ဓာတွေမှာလည်းလက်ပေးနေရတာမြို့နယ်80နဲ့အထက်ရှိနေပါတယ်။အမှုအခင်းနဲ့ရာဇဝတ်မှုတွေပေါ်လာတာကိုတွေ့ရပြီးခိုးမှုကအများဆုံးဖြစ်နေပါတယ်။မြို့နယ်130အနက်ပြမ်းမြ86မြို့နယ်မှာခိုးမှုတွေလာစဉ်ရှိနေခဲ့ပါတယ်ဖောက်ထွင်းမှုနဲ့လူရဲမှုတွေကဒုတိယလိုက်ပြီးလာစဉ်ပြန်မြ58မြို့နယ်မှာဖြစ်ခဲ့တာပါလူပြောက်မှုတွေကမြို့နယ်40ထက်မနည်းမှာဖြစ်ပွားခဲ့ပါတယ်ဒါအပြင်အကြောင်းမျိုးမျိုးကြောင့်တပ်ဖြတ်ခံရမှုတွေမြို့နယ်20ထက်မနည်းမှာရှိပါတယ်ရက်ကြီးအုတ်ချုပ်ရေးမှုဖြစ်နေတာတလန်လို့ဆွဆွဲခံရတာအပြင်အမျိုးသားညီညွတ်ရေးဆိုရပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ပတ်သက်တဲ့ဆိုပြီးဆွဆွဲခံရလို့တက်ဖြတ်ခံရတာတွေလည်းရှိခဲ့ပါတယ်အမှုအခင်းတွေနဲ့ရာဇဝတ်မှုတွေဖြစ်တဲ့အခါဘယ်အဖွဲ့အစည်းကိုတိုင်ကြားတယ်လဲဆိုတာကိုစစ်တမ်းမှာထည့်သွင်းကြောက်ယူခဲ့ပါတယ်အမှုအခင်းတွေဖြစ်လာရင်စစ်ကောင်စီလက်အောက်ခံရက်ကြီးအုပ်ချုပ်ရေးမှုတွေစီကိုအများဆုံးတိုင်ကြားကြပါတယ်စစ်ကောင်စီရဲ့ရဲတပ်ဖွဲ့ကိုတိုင်ကြားတာကဒုတိယအများဆုံးဖြစ်ပါတယ်ဘယ်ကိုမှမတိုင်ကြားပဲအချင်းချင်းညှိနှိုင်းဖြေရှင်းတာကတတိယအများဆုံးဖြစ်ပြီးဒါဟာတတိပြုစရာဖြစ်ပါတယ်ဒါဟာဥပဒေအကြောင်းအရမဖြေရှင်းပေးနိုင်လို့ကိုနီးကိုဟန်နဲ့ဖြည့်ရှင်းနေရတဲ့ဆိုတဲ့အဓိပ္ပာယ်ပါပဲ
ISV မြန်မာဝိုင်းတော်သားတွေစီစဉ်တင်ဆက်တဲ့မြေကွင်းကျဲမတ်စုအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ View American တန်ကတင်းငွေနေညပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့တော်ရရှင်ရဲ့ပေးစာတွေကိုပြန်ကြားပေးနေတဲ့မြန်မာပြည်မှပေးစာကဏ္ဍအစီအစဉ်အလဲရောက်လာပါပြီမအေးတန်တာကျော်ကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ဘယ်လိုကမ္ဘာတလောမှာရောက်နေတဲ့မြန်မာတွေကြုံနေရတဲ့ပြဿနာလေးတွေဝေမျှပေးချင်ပါတယ်။ပြည်တွင်းမှာစားဝတ်နေကြက်တဲတာနဲ့ဒုက္ခအဖုံဖုံကြောင့်တိုင်းတစ်ပါးမှာမြန်မာပြည်ကမင်းကလေးတွေအိမ်အကူသွားလို့ကြရတယ်ဆိုတာအလုံးသိမယ်ထင်ပါတယ်။နိုင်ငံခြားမှာအိမ်အကူလုပ်ဖို့ပွဲစားနဲ့ငွေအတိုင်းအတာတစ်ခုထိရင်းနှီးမြှုပ်နှံပြီးမှသွားလို့ရတာဖြစ်ပါတယ်။ဒီမှာအိမ်ရှင်လူကောင်းနဲ့တွေ့ရင်တော့နေရစားရလောက်ရကန်ရအဆင်ပြေပေမယ့်အဲ့လိုမှမဟုတ်ရင်တော့တိုင်းတစ်ပါးမှာအကူညီမဲ့ဒုက္ခတွေကြုံကြရရပါတယ်ဆိုပြီးတော့တော်ရရှင်တယောက်စာရေးလာပါတယ်။အိုမန်နိုင်ငံမှာအိမ်ကူလုပ်နေတဲ့ညီမတယောက်ရေးလာတာဖြစ်ပါတယ်
။မင်္ဂလာပါရှင်။အိုမန်နိုင်ငံမှာဒုက္ခရောက်နေတဲ့သူတွေအတွက်အကြံပေးစကားပြောပြရစီရှင်။အဓိကမတ်မေသူကျော်လိုစိတ်မျိုးအိုမန်ယုံထိုင်မြန်မာစကားပြန်နေနဲ့အိုမန်ယုံထိုင်မြန်မာအေဂျင့်တိုင်းမှာရှိရင်အခုဖြစ်နေသလိုတွေအိုမန်တထေးတွေမတော်မတရားလုပ်တာခံကြရတာတွေနဲသွားမှအသေးချာပါ။အေဂျင့်တွေကတော့တာဝန်ယူတဲ့စိတ်အပြည့်ရှိတယ်ဆိုရင်ကျမတို့အိမ်အကူတွေမတရားနှိပ်စက်ခံရတာမျိုးတွေကြုံရမှာမဟုတ်ပါဘူးပြဿနာဖြစ်လာရင်တာဝန်မယူတဲ့သက်ဆိုင်ရာအေဂျင့်တွေကိုမြန်မာနိုင်ငံဘက်ကထိထိရောက်ရောက်အရေးယူပေးနိုင်ရင်ပိုကောင်းမယ်လို့ထင်ပါတယ်ရှင့်ကျမတထေးတွေကတော့မိသားစုစိတ်ကိုချင်းစာတရားလေးစားမှုအပြည့်ရှိကြတယ်ဆိုပေမဲ့တခြားမှာခုမြန်မာလူမျိုးတွေနှိပ်စက်ခံရတယ်ဆိုတဲ့သတင်းကြတိုင်း ဝမ်းနဲ့မိတယ်ရှင
်ဒီမှာသူရေးထားရမယ့်မေသူကျော်ဆိုတာကျမမသိပါဘူးအဲ့ဒီအလုပ်ထဲမှာလုပ်နေကြတဲ့သူတွေတီကောင်းသိနိုင်တယ်ထင်လို့နာမည်ကိုတော့ဒီတိုင်းဖော်ပြပေးလိုက်ပါရဲ့နော်အတော့ပြအလုံးလုံးကြရတဲ့တွေမှာထိုင်းကိုရောက်ရှိနေတဲ့မြန်မာပြည်ကရွှေပြောင်းလုံသားအခြေအတွက်ကအများဆုံးဖြစ်ပြီးတော့မြန်မာလုံသားတွေကြုံတွေ့နေရတဲ့အခက်အခဲကလည်းပြဿနာမျိုးစုံဖြစ်ပါတယ်။ဒီမှာမြန်မာပြည်သားတွေထိုင်းမှာအရေးတကြီးပြဿနာတစ်ခုနဲ့ကြုံနေရတာပြောချင်လို့ပါဆိုတော့ရေးလာတဲ့သောရရှင်မင်းတွေခန့်ရဲ့စာကိုဖော်ပြပေးချင်ပါတယ်ရှင်
။ချီရတဲ့ VOA ရေထိုင်းနိုင်ငံမှာနေကြရတဲ့မြန်မာနိုင်ငံသားတွေရင်ဆိုင်နေရတဲ့အရေးကြီးပြဿနာတစ်ခုကိုပြောပြချင်လို့ပါနနစ်တက်တန်းနိုင်ငံကူးလက်မှတက်တန်းတို့ဖို့ဘတ်3600အမေရိကန်ဒေါ်လာ100ကျော်လောက်ပေးရသလိုမြန်မာတန်ယုံကိုလည်းအခွန်ပေးဆောင်ရပါတယ်အခွန်မဆောင်ရင်နိုင်ငံကူးလက်မှတက်တန်းတို့ခွင့်တောင်မရပါဘူးဒါတွေမကပါဘူးနနစ်တက်တန်းအလုပ်လုပ်ခွင့်လက်မှတ်အတွက်ဆိုရင်ဘတ်12000ကနေ15000ထိထပ်ပေးရပါသေးတယ်ထိုင်းနိုင်ငံမှာနေတဲ့မြန်မာပြည်သူတွေအနေနဲ့ရတဲ့ဝင်ငွေနဲ့ရှင်ရင်အခုလိုကုန်ကြစရိတ်တွေကတော်တော်များနေပါတယ်ဒါကြောင့်ဒီအကြောင်းကိုအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့နိုင်ငံတကာအသံဝိုင်းကိုသိစေချင်ပါတယ်။ဒီလိုကျွန်တော်တို့စိတ်ပူနေတာတွေကိုအများသိဖို့တင်ပြပေးပါခင်ဗျာ။ငွေကြေးဝန်တုံးဘုတ်အောင်မှာရုံးကန်နေရတဲ့ပြည်ပရောက်မြန်မာတွေရဲ့အသံကိုကူညီပြောပြပေးပါအောင်ခင်ဗျာ
။ထိုင်းမှာနေတဲ့လူတွေဝင်ငွေနဲ့ရှင်ကုန်ကြမ်းစီတော်တော်များပါတယ်ဆိုတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်။သက်ဆိုင်ရာသိစေချင်ပါတယ်ဆိုတော့ဒီသောရရှင်ရေးလာတာဖော်ပြပေးလိုက်ပါရနော်။ဒီလိုမျိုးနိုင်ငံကပဋိပက္ခကြီးထွားငွေကြေးဖောင်းပွားမှုများတဲ့အခြေအနေမှာဝင်ငွေလိုချင်စောနဲ့အွန်လိုင်းကငွေကြေးလိမ်လည်မှုတွေနောက်ပါမသွားဖို့တတိပေးချင်ပါတယ်ဆိုတဲ့သောရရှင်ရဲ့စာကိုဖော်ပြပေးချင်ပါတယ်စာကတော်တော်လေးရှည်ရှည်ရေးထားတာဖြစ်ပြီးတော့ဒီစာကိုတူအောင်တီးဖြတ်ထားရဲဆိုပေမဲ့လေသောရရှင်နေတေချာနားလည်ဖို့လောက်ထိစာကိုပြည့်ပြည့်စုံစုံဖော်ပြပေးပါမယ်နော
်အခုတလောထိုင်းနဲ့မြန်မာကလူတွေကို TikTok နဲ့ YouTube မှာဗီဒီယိုကြည့် Like ပေးပြီးScreen shot ပြလို့ရှိရင်ပတ်စံရမယ်ဆိုတော့ scan project ကြောင့်မသိနားမလဲသူအတော်များများပတ်စံဆုံးရှုံးကြရတယ်။ကျွန်တော်ကိုယ်တိုင်လည်းအပါအဝင်ပါ။ကျွန်တော်ကယုံကြည်အယမ်းမလွယ်လို့ပါရနေခဲ့ပေမဲ့တချို့ဆိုရင်ဘတ်ငွေ3-4တောင်းပါသွားကြတယ်။ဒီကြောင့် view အနေနဲ့ပြောပြမယ်ဆိုရင်နောက်နောက်အလင်ခါမဲ့သူတွေနေသွားလိမ့်မယ်လို့မျှော်လင့်ပါတယ်။သူတို့ရဲ့လိမ်မုံကယုံကြည်စရာကောင်းအောင်ပြီလို့ပါတယ်။သူတို့ရဲ့ company က US အစိုးရရဲ့တရားဝင် license ရထားသလိုမျိုးလိမ်ပါတယ်။ကျွန်တော်တို့အလင်ခံခဲ့ရတာက UZ ဆိုတဲ့ဟာပါတနေ့ကိုဗီဒီယိုကလစ်5ခုကြည့်ရပါတယ်တက်ကလစ်ကို 1.5 USDT 5ကလစ်လုပ်လို့ရှိရင် 9.5 USDT ရပါတယ်ပတ်စံထုတ်ဖို့ Digital US Dollar USDT အတွက် Crypto Exchange တစ်ခုသုံးရပါတယ်ဗီဒီယိုကြည့်လို့ရလာတဲ့ပတ်စံကိုဒီတိုင်းထုတ်လို့မရပါဘူး VIP level တင်မှထုတ်လို့ရပါတယ်လူသစ်ဆိုရင်တော့ VIP 0ပါ VIP 1 upgrade လုပ်မှပတ်စံစထုတ်လို့ရပါတယ်VIP 1ကို USDT 200နဲ့ upgrade လုပ်ရပါတယ် VIP level alike ပတ်စံပို့ရတယ်ဆိုတော့လူတွေခေါ်တာပေါ့လူခေါ်ရင်လည်းရပါတယ်အရင်ဆုံးလိုရတဲ့လူတွေကတကယ်ရတယ်ဆိုတော့နောက်လူတွေလည်းလိုက်လုပ်ကြပါတယ်ဒီလိုနဲ့ရုတ်တရက်မူမှန်တာတွေတန်တရားဖြစ်စရာတွေစဖြစ်လာပါတယ် VIP တင်ဖို့နှုံးထားတွေလျှော့လာပါတယ်အရင်က VIP 1ကို USDT 200နဲ့တရားမဲ့ဟာကို100နဲ့လျှော့တယ် VIP 2မူလ900ကနေပြီးတော့200လူသစ် VIP 0ကနေပြီးတော့ဒီ1နဲ့2အဆင့်ကျော်ပြီးတော့3ကို upgrade လုပ်လို့ရှိရင်600ကုန်ပြီးတော့915 USDT ပြန်ရမယ်ဆိုပြီးတော့မေးလုံးပြီးတော့တချို့လူသစ်တွေကဘတ်ငွေ3000ကျော်အထိရင်းပြီးတော့ VIP ကို upgrade လုပ်ကြပါတယ်။နောက်3ရက်လောက်နေတော့ UC ဘက်ကဘာထပ်ပြောလဲဆိုတော့ငွေလွှဲငွေထုတ်မှုအပိုင်းကိုသက်ဆိုင်ရာနိုင်ငံတွေရဲ့ဗဏ္ဍာရေးဌာနရဲ့အောက်ကနေတရားဝင်လုပ်ရမှာမဟုတ်လို့ဒီအစိုးရတွေကိုဝင်ငွေခွန် USDT 50ဆောင်ရမယ်တဲ့။အရင် VIP upgrade လုပ်ပြီးတာနဲ့ပတ်စံထုတ်လို့ရပြီပြောပြီးမယ်။အခုကြဒီလူသစ်လူဟောင်းအကုန်လုံးဝင်ငွေကုန်50ထပ်ဆောင်ရမယ်တဲ့သူတို့သာအမှန်ကန်ဆိုရင်ထုတ်မဲ့တွေကဖြတ်ခဲ့လို့ရတာကိုတပိုးစစ်လုတ်ပြီးတော့ထပ်ပြရမယ်ဆိုတော့တန်တရားဖြစ်စရာပေါ့ဗျာအရင်တုန်းက VIP 1 upgrade လုတ်တုန်းက200 USDT ကိုတပိုးစစ်လုတ်ပြီးတော့ upgrade လုတ်ခဲ့ရပါတယ် upgrade လုတ်တဲ့200 USDT ကို3လပြည့်လို့ရှိရင်ပြန်ပေးမယ်ဆိုပဲအခုထပ်ပြမဲ့50 USDT ကိုလည်းအစိုးရကကောက်တဲ့ဝင်ငွေကုန်မှာပြောပြီးတော့15ရက်ကြာရင်ပြန်ရမယ်တဲ့ရုတ်တိမဆန်တော့ပါဘူးပဲဆူရကအခွန်ကိုဘလောက်ရက်ကြာလို့ရှိရင်ပြန်ပေးပါမယ်လို့ပြောပြီးတော့အခွန်ကောက်တာရှိဘူးလို့လေဒီတော့ကျွန်တော်ကတော့စောင့်ကြည့်ရတဲ့သူပေါ့ဗျာအခုဒီ VIP upgrade ဈေးလျှော့မှာတင်ခဲ့တဲ့သူတွေအကုန်ရှုံးကြတယ်ဘာမှပြန်မရတော့ဘူးအစကတည်းကသူတို့ဒီ scam project ကြီးပါအစမှာပတ်စံနဲ့မျှခေါ်ပြီးတော့နောက်ကျတော့အလုံးခဲနဲ့ကိုပြန်သိမ်းသွားတာ အယုံလွယ်တာရဲ့လောဘကြီးတာရဲ့ကြောင့်ပို့ပြီးတော့ဆုံးရှုံးမှုကြီးသွားတာပေါ့ဗျာ
။ online ကငွေကြေးလိမ်လည်တဲ့အစီအစဉ်တွေကိုတင်ပြပေးပါဆိုပြီးတော့ဒီတော့ရှင်ရေးလာတာဖြစ်ပါတယ်။အဲလိုမျိုးလိမ်နဲ့ညာတဲ့ website တွေဆိုတာသူတို့ရဲ့ website ရဲ့စာမျက်နှာကလည်း blog post တွေ website တသားလောက်ပဲရှိပါတယ်တဲ့။ဒီလိုမျိုး website တစ်ခုကလိမ်သွားပြီးတော့ရနောက်ထပ်အဲ့ဒီပထမမူရင်း website နဲ့60ရာခိုင်နှုန်းလောက်တူတာထားပြီးတော့ပုံဖြတ်ပြီးတော့ထပ်ပြီးတော့လိမ်နေပါတယ်ဆိုပြီးတော့သူကအဲ့မှာလိမ်နေတဲ့ website တွေဆိုပြီးတော့ပါရေးလာတာဖြစ်ပါတယ်ပတ်စံကရှားပါရတဲ့အထက်အလိမ်မခံရစေဖို့ပါဗျာဆိုပြီးတော့ဒီတော့ရှင်စာရေးပြီးတော့ပြောလာပါတယ်ဟုတ်ကဲ့ပါအားလုံးကိုစားကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ရှင်တော့ရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရရချင်ပါတယ်နော်အားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင
်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင
်။မဟိတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ VOA America အတန်ကနေတင်းနှင်းကနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးကမ္ဘာတလွားထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါအောင်မယ်။တရုတ်နိုင်ငံကရဲတွေဟာမြေပေါ်မှာရောရေထဲမှာပါအလုပ်လုပ်နိုင်တဲ့လုံခြုံရေးစပိန်တမျိုးစတင်ဆန့်သက်အသုံးပြုနေပါတယ်။တောင်အာဖရိကနိုင်ငံကမျက်မြင်မြင်ဘောလုံးအသင်းဟာရုရှားနိုင်ငံမှာကျင်းပမဲ့ BRICS နိုင်ငံများမျက်မြင်မြင်ဘောလုံးပြိုင်ပွဲသွားပြိုင်မှုပြင်ဆင်နေပါတယ်ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မမျှသစင်အောင်တို့ကတင်ပြပေးကြမှာပါခင်ဗျာ
တရုတ်နိုင်ငံအရှေ့ပိုင်းကြီးကျန်းပြည်နယ်ဝန်ကျူးမြို့ရဲတွေဟာမြေပေါ်မှာရောရေထဲမှာပါအလုပ်လုပ်နိုင်တဲ့လုံခြုံရေးဘိန်းစဲယူတမျိုးကိုစပြီးတော့ဆန်းသက်အသုံးပြုနေပါတယ်ဒီဆဲယူဟာလူစုရိကိုခြေရခံလိုက်နိုင်တယ်လို့တိုက်ခိုက်ပေးနိုင်ပြီးတော့လူဖမ်းပေးနိုင်တဲ့ပိုက်ကုံလိုပစ္စည်းကိရိယာတွေလည်းတက်ဆင်ထားပါတယ်။အများပြည်သူလူမျိုးရေးအတွက်ရဲတွေကိုအထောက်အကူပြုဖို့ဖန်တီးလိုက်တာဖြစ်ပြီးမော်တော်ကားတာယာဘိန်းပုံစံအလုံးကြီးဖြစ်ပါတယ်။ဒီဆဲယူမှာကင်မရာတွေရဲကားပုံစံမီးလုံးတွေတက်ဆင်ထားပြီးတော့အမြဲလိမ့်နေနိုင်အောင်ဖန်တီးထားပါတယ်။အမြဲနှုန်းတစ်နာရီ35ကီလိုမီတာနှုန်းနဲ့သွားနိုင်ပြီးတော့အမြန်ဆုံးအချိန်ကို2စက္ကန့်အတွင်းမောင်းနှင်ထိန်းချုပ်တဲ့သူကတင်ပေးနိုင်ပါ रे သူပါသူသွားနိုင်ဖို့အတွက်လည်းလီဒါစနစ်တွေအာယုံခံစနစ်တွေတက်ဆင်ပေးထားပြီးတော့ GPS စနစ်လည်းတက်ဆင်ထားတဲ့အတွက်ရောက်တဲ့နေရာကအချက်လက်တွေကိုစုဆောင်းပေးပို့နိုင်ပါ रे အထူးကိယုံနဲ့အတိုက်ခံဖြစ်တဲ့အခြေအနေတွေမှာအသုံးပြုနိုင်ပြီးလူအများကြီးဖြစ်နေတဲ့အခြေအနေတွေနဲ့ပြင်းထန်တဲ့သဘာဝပတ်ဝန်းကျင်တွေမှာလည်းသုံးနိုင်အောင်တည်ထွင်ထားပါ रे ဥပမာဒီဆဲယူကိုတိုက်ခိုက်တာတွေနဲ့ရေဒီယိုတတိကျဖြစ်တဲ့နေရာတွေမီးလောင်တဲ့နေရာတွေပောက်ကွဲမှုဖြစ်တဲ့နေရာတွေကိုလည်းဆီလွတ်နိုင်ပြီးတော့အခြေအနေတွေပေါ်မူတည်ပြီးဆဲယူမှာလိုအပ်တဲ့ပစ္စည်းကိရိယာတွေကိုလည်းထပ်ပြီးတော့တက်ဆင်နိုင်ပါတယ်ရှင
်။ဒေါင်အာဖရိကနိုင်ငံကမျက်မမြင်ဘောလုံးအသင်းဟာရုရှားနိုင်ငံမှာကျင်းပမဲ့ BRIC Plus နိုင်ငံများမျက်မမြင်ဘောလုံးပြိုင်ပွဲမှာသွားပြိုင်မှုပြင်ဆင်နေပါတယ်။ BRIC BRIC လို့အတူကောက်နာမည်ပေးထားတဲ့အဖွဲ့မှာဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတွေပါဝင်ပြီးတော့ဒီတစ်ခေါက်ကျင်းပမဲ့မျက်မမြင်ဘောလုံးပြိုင်ပွဲမှာတော့အဲ့ဒီနိုင်ငံတွေအပြင်ဘီလာရုစ်တူရကီနဲ့ကဇက်စတန်နိုင်ငံတွေက professional ကြီးစားနဲ့ semi professional ကြီးစားတပိုင်းဘောလုံးအသင်းတွေပါဝင်ရှင်ပြိုင်ကြမှာပါမျက်မမြင်နေကန်တဲ့ဘောလုံးပွဲမှာဘောလုံးကိုခြူဆွဲထားပြီးတော့ဂိုးသမားရဲ့ဂိုးတိုင်ကိုခောက်ပေးတဲ့အတန်ကိုနားထောင်ပြီးဂိုးသွင်းဖို့ကြိုးစားရတာပါကစားပွဲမှာတော့တသင်းစီမှာ၅ယောက်ပါဝင်ကစားကြတာဖြစ်ပြီးပါဝင်သူတွေအနေနဲ့မျက်လုံးကိုအုပ်ထားကြပါတယ်။တောင်အာဖရိကမျက်မမြင်ဘောလုံးအသင်းမှာစုစုပေါင်းကစားသမား9ဦးပါဝင်ပြီးမျက်စိလုံးဝမမြင်သူ2ဦးနဲ့အမြင်အာရုံချို့တဲ့သူ5ဦးပါဝင်ပါတယ်။အသင်းသားတွေအနေနဲ့ဘောလုံးကစားတဲ့အတွက်ငွေကြေးတစုံတရာရတာမျိုးမရှိသလိုတိုင်းပြည်ထဲကနေတခြားဘဲမှလည်းမသွားဘူးပါဘူး။တောင်အာဖရိကအသင်းအနေနဲ့အစိုးရစီကတရားဝင်အထောက်အပံ့နဲ့အတိအမှတ်ပြုမှုမရတာကြောင့် ငွေကြေးပစ္စည်းကိရိယာအဝတ်အစားစတဲ့အခက်အခဲတွေနဲ့ကြုံနေရပေမဲ့လည်းအသင်းအနေနဲ့ကိုယ့်ဘာသာကိုယ်ရန်ပုံငွေစူးစမ်းရှာပြီးရုရှားကိုသွားမယ်လို့တောင်အာဖရိကဘောလုံးအသင်းဒုကောင်ဆောင်ကပြောပါတယ်ခင်ဗျာ
အီရတ်နိုင်ငံကလက်သမားပကြီးဆရာတူကတော့စွန့်ပစ်ပစ္စည်းတွေကိုသုံးပြီးပကြီးကားတွေဖန်တီးနေပါတယ်အသက်32နှစ်အရွယ်လက်သမားနှုပညာရှင်တူဖြစ်တဲ့ဆယ်ဝန်ဂရီမ်ဟာပလင်းဖုံးတွေကွန်ပျူတာကီးဘုတ်ခလုတ်တွေမူလီတွေကိုသုံးပြီးတော့ pixelated ရောင်စုံအတုံးပုံလေးတွေစူးစီးဖန်တီးထားတဲ့ပုံပကြီးကားတွေကိုဖန်တီးနေတာပါသူရဲ့ရည်ရွယ်ချက်ကတော့အနုပညာစံနှုန်းသတ်မှတ်ချက်တွေကိုချိုးဖျက်ပြီးတော့ထူးခြားတဲ့ပကြီးကားတွေကိုဖန်တီးလိုတာပါစွန့်ပစ်ပစ္စည်းတွေကိုပြန်ပြီးတော့သုံးခြင်းအဖြစ်လဲရေရှိခံတဲ့အနုပညာတရက်ကိုပြသဖို့ဖြစ်တယ်လို့ကာရီမပြောပါတယ်။တချို့လူတွေအတွက်တော့ဒီ pixelated ရောင်စုံအတုံးပုံလေးတွေကိုကြည့်ရင်ဘာပုံမှန်မသိရပါပေမဲ့ဒီပကြီးကားတွေကိုအဝေးရပဲကြည်တာဖြစ်ဖြစ်တယ်လီဖုန်းကင်မရာနဲ့ရိုက်ပြီးတော့ဖုန်းကနေတဆင့်ကြည့်ရင်တော့ပို့ပြီးတော့ထင်ထင်ရှားရှားမြင်နိုင်တယ်လို့ကာရီမပြောပါတယ်ရှင်။
ကိုငင်းကြနဲ့မမြသိစင်အောင်တို့တင်ဆက်ပေးခဲ့တဲ့ကပတ်တလွားထူးခြားဆံပြသတင်းများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာပါခင်ဗျာ။တော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းကနေနေ့စဉ်တနေ့ကို2ချိန်အတန်လွင့်ထုတ်လွှင့်ပေးနေတာမှာညပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့ည9:00ကနေ10:00တချိန်နဲ့မနေ့ခင်းပိုင်းအစီအစဉ်တွေကိုတော့မနေ့6:00ကနေ9:00အထိတနေ့ကို2ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာပုံမှန်ထုတ်လွှင့်နေကြတနာ ਈ လုံးစာအစီအစဉ်တွေကိုတော့ digital line နေဖြစ်တဲ့လူလူမိတ်ဆွေရုပ်သံ line VOA မြန်မာပိုင်းရဲ့ website ဆာမျက်နှာတို့အပြင် Facebook နဲ့ YouTube စတဲ့ VOA လူမှုကွန်ရက်ဆာမျက်နှာတွေကနေလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြေးညီတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာအခုတော့ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကတလဲပြောပြပေးပါဦးမယ်ခင်ဗျာ
ကစားကမ်းမြောင်ဒေသမှာဒီကနေ့တနင်္ဂနွေနေ့ကူးတဲ့အထိညဘက်အစ္စရေးလေကြောင်းတက်ခတ်မှုတွေကြောင့်ကလေး9ယောက်ပါဝင်လူ20ထက်မနည်းသေဆုံးသွားတယ်လို့ပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်ဒုက္ခသည်တွေရှိရာစာတင်ကြောင်းတစ်ယောက်ကိုတက်ခတ်ခံရမှုကြောင့်ကလေး3ဦးပါဝင်ရှိဦးသေဆုံးတယ်လို့ကစားဒေသကျမ်းမာရေးဌာနကပြောခဲ့တာပါအစ္စရေးစစ်တပ်ကတော့ဟာမတ်စစ်သွေးကြွတွေခိုလုံတဲ့နေရာတွေကိုအတိအကျပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ပြောဆိုထားပါတယ်ဂျာမနီနိုင်ငံကခရစ်မတ်ဇေယျောင်းပွဲတော်ကိုကားနဲ့ဝင်တိုက်ခဲ့သူနဲ့ပတ်သက်လို့မိနစ်တုံးကသတိပေးတိုင်ကြားတာရှိတဲ့အကြောင်းတာဝန်ရှိသူတွေကဒီနေ့ပဲပြောလိုက်ပါတယ်တိုက်ခဲ့သူနဲ့ပတ်သက်လို့မိနစ်နွေရာသီအကုန်ပိုင်းလောက်မှာလက်ခံရရှိတဲ့တိုင်ကြားချက်ကိုတခြားတိုင်ကြားချက်တွေအနည်းတူအလေးထားဆောင်ရွက်ခဲ့တယ်လို့ဂျာမနီရွှေပြောင်းချေချနေထိုင်မှုနဲ့ဒုက္ခသည်များဆိုင်ရာရုံးက X လူမှုကွန်ရက်မှာဖော်ပြလိုက်တာပါမြန်မာနိုင်ငံနယ်စပ်ဒေသမှာပြင်းထန်တဲ့ဝမ်းပြဝမ်းလျှောရောဂါဖြစ်ပွားမှုတွေနယ်စပ်ဖြတ်ကျော်ကူးကျော်ကူးဆက်လာမှာကိုကြိုတင်ကာကွယ်ဖို့ထိုင်းနိုင်ငံကပြင်ဆင်နေပါတယ်။မြောက်ရီခရိုင်ရွှေကုတ်ကမှာယောဂါတွေဖြစ်ပွားနေတာကြောင့်ကြိုတင်ကာကွယ်ဖို့ထိုင်းကျန်းမာရေးဝန်ကြီးဌာနကတပ်ခရိုင်မှာအရေးပေါ်ဌာနတွေဖွင့်လှစ်လိုက်တယ်လို့ထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာကဒီကနေ့တနင်္ဂနွေနေ့မှာဖော်ပြခဲ့တာပါ။အရေးပေါ်ကျန်းမာရေးစီမံချက်အဖြစ်နေဆက်ဒေသကလူမှုအတိုင်းဝိုင်းတွေဆက်ရုံလေယုံတွေဒုက္ခသည်စခန်းတွေမှာယောဂါကူးဆက်နိုင်မယ့်အခြေအနေကိုစောင့်ကြည့်မှာဖြစ်တယ်လို့လည်းကျန်းမာရေးဌာနအမြင့်အတွင်းဝင်ဒေါက်တာအိုပက်ကံကံကောင်ပေါင်ကပြောဆိုထားပါတယ်မြန်မာနိုင်ငံရွှေကုတ်ကူနဲ့တပတ်ချင်းထိုင်းနိုင်ငံကမဲလမတ်နဲ့မဲဆောက်မြို့တွေမှာဆေးရုံလုံးရုံနဲ့ရွှေပြောင်းဝင်ရောက်သူတွေအများအပြားရှိနေတဲ့ကြောင့်ကူးစက်မှုအန္တရာယ်တွေများတယ်လို့လည်းပြောဆိုထားပါတယ်အထူးသဖြင့်နှစ်တစ်ခုအားလိုက်ရဲ့ကာလမှာပျော်ဝဲရှင်ပွဲတွေကျင်းပကြအစားအသောက်တွေဝေးမြစားသောက်ကြတာတွေကြောင့်ကူးစက်မှုဖြစ်မှာကိုလည်းဆိုရင်းနေတာပါထိုင်းရေးပေါ်ကျန်းမာရေးစီစဉ်မှာတော့တောက်တုံးရင်တန်ရှင်းမှုရှိမှရှိစောင့်ကြည့်မှာဖြစ်တယ်လို့တကူရေးတန်ရှင်းကြီးဆိုင်ဖို့လည်းတိုက်တွန်းသွားမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လင်ဦးကတင်ပြပေးခဲ့တာပါခင်ဗျာ။တင်းနှင်းနှင်းနေ့အတွက်အစီအစဉ်တင်ဆက်မှုတွေမကြခင်ပြီးဆုံးတော့မှာပါ။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်းနဲ့ရောဘတ်ဘတ်စတိုဖြစ်ကြပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇောင်းဝန်လိုက်ပါ။ View American အတန်းရဲ့တင်းနှင်းနှင်းညအစီအစဉ်တွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ Video ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိမန်နဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come.